Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါးနေ2022ခုနှစ်နိုဝင်ဘာလ2ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ31 32နဲ့58တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင
်။ပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတော်တမ်မင်ကန်တောင်းဆန်းစုကြည်ကသူမပေါ်တင်တဲ့ဆွေးချက်တချို့ဒီကနေ့ထွက်ဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာလူမှုကွန်ရက်တွေကိုအသုံးပြုပြီးစစ်ကောင်စီဘက်ကရောဒီမိုကရေစီအင်အားစုတွေဘက်ကပါဝါဒဖြန့်နေကြပါတယ်။စကော့တလန်မှာကျင်းပနေတဲ့ကုလသမဂ္ဂယာရီဥဆိုင်ရာညီလာခံမှာတစ်တော့ပြုံးနှိမှုကိုရပ်တန့်ဖို့ကမ္ဘာကောင်းဆောင်တွေဆုံးဖြတ်ခဲ့ကြပါတယ်။စတဲ့တခြားထိတ်တန့်ရောက်သတင်းတွေကိုလည်းဥတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးသတင်းတွေနဲ့အတူမြန်မာနိုင်ငံမှာတော့ဒီကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့နဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးကော်မတီတို့တွေ့ဆုံပြီးတော့ဒုက္ခသည်တွေနေရပြန်ရင်းနဲ့ငြိမ်းချမ်းရေးဆွေးနွေးပါတယ်
။ဒီ ITV နေရပြန်နေရေးအတွက်ကလည်းပဲငြိမ်းချမ်းပါလေ။အတိတ်ကရှိမှပဲစစ်မှာဖြစ်တဲ့အတွက်ကြောင့်ဒီငြိမ်းချမ်းရေးအတွက်လည်း LC လမ်းကြောင်းပေါ်မှာတွားနိုင်ဖို့အတွက်ကိုစစ်စစ်ပြီးမှဘယ်လိုလုပ်သွားမလဲ
။ကိုယ်တိုင်တွေ့ဆုံဆွေးနွေးခဲ့သူပြောပြပေးခဲ့တာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်စစ်ကောင်စီကခန့်တဲ့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတို့ PR စနစ်ကိုဆွေးနွေးကြတော့မှာဖြစ်ပါတယ်။ကြားပြည်နယ်ဒီမော့ဆိုမှာတော့ပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်ကြားမှာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပါတယ်။မြန်မာနိုင်ငံတဝမ်းမှာတော့အခြေခံစာတင်ကြောင်းတွေပြန်ဖွင့်ပေးပေမဲ့ကပ်ဘေးနဲ့လုံခြုံရေးကိုမိပါတွေကစိုးရိမ်နေပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးနဲ့အင်ကာညစကဝိုင်းကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးတမောင်တန်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်။
တဘာဝဘေးရန်နယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချုပ်ပေါက်တယ်ဆိုပြီးနိုင်ငံတော်အတမ်းမင်္ဂတော်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတာနဲ့ပတ်သက်လို့သူ့အနေနဲ့အပြစ်မရှိဘူးလို့တောင်ဆန်းစုကြည်ကတရားရုံးကိုပြောကြားခဲ့ကြောင်းစုံစမ်းသိရပါတယ်။တောင်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့တဘာဝဘေးရန်နယ်ဆိုင်ရာအမှုနဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုတွေကိုနေပြည်တော်အထူးတရားရုံးမှာဒီကနေ့ဆက်လက်စစ်ဆေးပါတယ်။2020ရွေးကောက်ပွဲအတွက်စီယုံရေးဆင်းသူတွေကိုထွက်ပြေးနှုတ်ဆက်ခဲ့တာကိုကိုဗစ်ဆိုင်ရာထုတ်ပြန်ထားတဲ့တဘာဝဘေးရန်နယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးပေါက်တယ်ဆိုပြီးတရားရုံးကဒေါက်ဆန်းစုကြည်အပေါ်အောက်တိုဘာလမှာဆွဲချက်တင်ခဲ့တာပါဒီမှုအတွက်တရားသူကြီးဘက်ကအပြစ်ရှိမရှိမေးမြန်းချိန်မှာဒေါက်ဆန်းစုကြည်ကသူ့အနေနဲ့ဘာပြစ်မှုမှကျွလွန်တာမရှိခဲ့တာမို့အပြစ်မရှိကြောင်းတုံ့ပြန်ခဲ့တယ်လို့သိရပါတယ်ဒီမှုတစ်ခုတည်းမဟုတ်ဘဲစစ်ကောင်စီကတရားစွဲထားသမျှအမှုတွေအားလုံးမှာလည်းသူအပြစ်လုပ်ထားတာမရှိဘူးလို့တောင်ဆန်းစုကြည်ကပြောကြားခဲ့တယ်လို့သိရပါတယ်။တဘာဝဘေးအမှုအတွက်ဒီကနေ့မှပြန်ခေါ်သက်သေတွေကိုစစ်ဆေးခဲ့ပြီးလာမယ့်ရုံးချိန်မှာတော့တေးပြိုင်ဘက်ကသက်သေလိုက်မဲ့သက်သေအမည်စည်းကိုတင်သွင်းဖို့ရှိပါတယ်။တောင်ဆန်းစုကြည်သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့အမှုတွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုအတွက်လည်းဒီကနေ့တရားရုံးမှာကြားနာပါတယ်။ဒီနေ့မှာတော့ဒေါက်တာမြို့အောင်ကိုယ်တိုင်သက်သေထွက်ဆိုလျှောက်ထားခဲ့ပါတယ်။အနာသိနဲ့ဖေဖော်ဝါရီလ၁ရက်နေ့ကသူ့ကိုဖမ်းဆီးထိန်းသိမ်းခံရတဲ့အခြေအနေကိုဒေါက်တာမြို့အောင်ကတင်ပြခဲ့တယ်လို့သိရပေမဲ့ဘလို့အချက်တွေပြောခဲ့တယ်လဲဆိုတဲ့အသေးစိတ်တော့မသိရပါဘူး။ဒေါက်တာဆန်းစုကြည်အမှုတွေကိုလိုက်ပါဆောင်ရွက်နေတဲ့ရှင်းနေတွေကိုစစ်ကောင်စီကအမိန့်ထုတ်တားမြစ်ထားတာကြောင့်ရှောက်ထားထွက်ဆိုချက်အသေးစိတ်ကိုတော့မသိရပါဘူးခင်ဗျာ။သမရဝင်းမြင့်ဒေါက်တာဆန်းစုကြည်တို့ကိုရံပြီးခဲ့တဲ့အခေါက်ရုံးချိန်တွေမှာထွက်ဆိုခဲ့ကြတဲ့အမှုတွေရှိခဲ့ပြီးတော့ဒီအမှုတွေကိုနောက်ထပ်ရုံချင်းအတွက်နိုဝင်ဘာလ9ရက်နေ့မှာထပ်မံကြားနာမှာဖြစ်ပါတယ်ခင်ဗျာ
မြန်မာကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းလည်းဖြစ်သူဘေးရစ်ချက်ဆန်ဒီကနေ့မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံပါတယ်မြန်မာနိုင်ငံတွင်ကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးကုသရေးလုပ်ငန်းဆောင်ရွက်မှုအခြေအနေကာကွယ်ဆေးထိုးနှံပေးမှုအခြေအနေတွေနဲ့အမေရိကန်ပြည်တော်စုဘက်ကယောဂါကာကွယ်ဆေးကူညီပေးမယ့်အခြေအနေတွေကိုဆွေးနွေးကြတဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ဘေရစ်ချက်ဆာရဲ့ခီးစဉ်ဟာသူ့စီစဉ်တဲ့သူတွားရောက်တဲ့ခီးစဉ်ဖြစ်ပေမဲ့လူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံစီအ мян ရောက်နိုင်ရေးအထောက်အကူဖြစ်စေနိုင်တာကြောင့်အမေရိကန်အစိုးရအနေနဲ့ကြိုဆိုကြောင်းမနေ့ကပြောဆိုပါတယ်။ကိုရိုနာကယောဂါကုသရေးအကူအညီတွေနဲ့တခြားအရေးပေါ်လိုအပ်နေတဲ့အကူအညီတွေကိုမြန်မာခေါင်းဆောင်တွေဘက်ကခွင့်ပြုလာအောင်နာချတိုက်တွန်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲအမေရိကန်ဆွေရကပြောကြပါတယ်ဘေးရစ်ချက်ဆာရဲ့အရင်ဆယ်စုနှစ်တွေတွေ့ခီးစဉ်တွေမှာဖမ်းဆီးခံရသူတွေလွန့်ပြောက်ရေးကြိုးပမ်းခဲ့မှုတဲ့အစင်လာတွေရှိတာကြောင့်မြန်မာနိုင်ငံမှာလက်ရှိဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသားသတင်းတော့ဒန်နီ Fenster လုံးမြောက်ရေးအတွက်အခုခီးစဉ်အတွင်းကြိုးပမ်းနိုင်တယ်လို့အကဲခတ်တွေကမျှော်လင့်ထားကြတာပါ Bay Richardson ရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့အဒီကိစ္စနဲ့ပတ်သက်လို့တစုံတရာပြောဆိုဖို့ညှင်းဆိုထားပါတယ်အခုခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကိုအသိပေးခဲ့တဲ့အကြောင်းနဲ့ခီးစဉ်ရဲ့ရလဒ်ကိုလည်းအတွင်းမှုချုပ်ကိုအသိပေးအကြောင်းကြားမဲ့အကြောင်းနဲ့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူပုဂ္ဂိုလ်ကမနေ့ကပြောဆိုထားပါတယ်ကမ္ဘာ့နေဆိုင်ရာအကြံပြုချက်များပေါ်အကောင့်တေဖို့ရေးကော်မတီရဲ့အကြံပေးအဖွဲ့ဝင်တူဖြစ်ခဲ့တဲ့ Bay Richardson ဟာ2018ခုနှစ်ကတော့အကြံပေးအဖွဲ့ရဲ့လုပ်ငန်းစဉ်တွေကိုဝေဖန်ခဲ့ပြီးမြန်မာအစိုးရနဲ့အခြေအနေသဘောကျလွဲခဲ့တာကြောင့်အကြံပေးအဖွဲ့ကနှုတ်ထွက်ခဲ့ပါတယ်
။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီဘက်ကရောဒီမိုကရေစီအားစုတွေဘက်ကပါ Facebook, Twitter, လူမှုကွန်ရက်တွေကိုတုံးပြီးဝါဒဖြန့်ချီရေးစစ်ပွဲကိုအပြန်အလှန်လှုပ်ဆောင်နေကြတယ်လို့ writer သတင်းကရေးပါတယ်မြန်မာစစ်တပ်ဘက်က Facebook account တူတွေနဲ့သတင်းအမှားတွေကိုဖြန့်ချိနေသလိုရုပ်ောက်ပွဲမှာတမာမှုတွေကြောင့်အာဏာသိမ်းယူရတယ်ဆိုတဲ့စာတွေကိုရေးသားနေကြတယ်လို့ဖော်ပြပါတယ်ပြည်သူစစ်ဆန်ရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးအောက်ကဌာနတစ်ခုကနေဒီလိုသတင်းအမှားတွေကိုလူမှုမီဒီယာတွေပေါ်မှာအကောင့်အမျိုးမျိုးဖွင့်ဆောင်ရွက်နေကြတာဖြစ်တယ်လို့စစ်တပ်ကနေဗက်ပြောင်းလာတဲ့စစ်အရာရှိတချို့ကိုကိုးကားပြီး writer သတင်းကရေးပါတယ်မြန်မာနိုင်ငံမှာ Facebook လို့လူမှုမီဒီယာတွေကသတင်းအချက်အလက်ကိုလူအများစုကရယူနေကြတဲ့အတွက်စစ်တပ်ဟာလူမှုမီဒီယာတွေကိုအသုံးချဖို့ကြိုးစားနေတာဖြစ်တယ်လို့ဆိုပါတယ်ရိုက်တာသတင်းဌာနကထောင်ပေါင်းများစွာသောလူမှုမီဒီယာစာမျက်နှာတွေကိုလေ့လာကြည့်ရှုခဲ့ရမှာစစ်တပ်ကလူအယောက်200ကျော်ဟာ Facebook, YouTube, TikTok, Twitter နဲ့ Telegram လူမှုမီဒီယာတွေကိုတုံးပြီးရွက်ကောက်ပွဲမှာတမာမှုနဲ့စစ်ကောင်စီစန့်ကျင်ဆန္ဒပြမှုတွေကိုသစ္စာဖောက်တွေအဖြစ်စာတွေ၊ပုံတွေ၊ဗီဒီယိုတွေနဲ့ပုံမှန်တင်ပြနေတာတွေ့ရပါတယ်သတင်းအမှားတွေဖြန့်ယုံမကစစ်ကောင်စီစန့်ကျင်တဲ့လူမှုမီဒီယာစာမျက်နှာတွေကရတဲ့သတင်းအချက်အလက်တွေကိုစစ်ထောက်လှမ်းရေးကဆက်လက်ဖမ်းဆီးဒါမှမဟုတ်စုံစမ်းထောက်လှမ်းနိုင်အောင်ပြစ်ပို့ရတယ်လို့ရိုက်တာသတင်းကဆိုပါတယ်ခင်ဗျာ
ကိုဗစ်ကာကွယ်ဆေးထိုးပြီးယာနုလုံးကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကပြင်ဆင်ပြောကြားသွားပါတယ်ပြီးခဲ့တဲ့ကိုဗစ်ကာကွယ်ထိန်းချုပ်ရေးအစည်းအဝေးမှာဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကတိုင်းပြည်လူဦးရေရဲ့35ရာခိုင်နှုန်းကကာကွယ်ဆေးထိုးပြီးဖြစ်ကြောင်းပြောကြားခဲ့တာပါနိုင်ငံတော်ပိုင်းသတင်းစာတွေကဆိုပါကိန်းလန့်ကိုသတင်းကောင်းစဉ်အဖြစ်တက်ပြောခဲ့ပေမဲ့ writer သတင်းဌာနရဲ့အချက်အလက်များနဲ့ကွဲပြားနေတာကိုတွေ့ခဲ့ရပါတယ်။အာနာသိန်းကိုလာပြည့်မိန်ကွန်းမှာတော့ဥတီထားတာက45နှစ်အထက်ဥတီထားတာဆိုတော့45နှစ်အထက်လူဦးရေရဲ့35ရာခိုင်နှုန်းကျော်ထိုးပြီးဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြင်ဆင်ပြောကြားသွားပါတယ်။ကိုဗစ်ကာကွယ်ဆေးအတွက်ဥတီအသက်အုပ်စုကိုသတ်မှတ်ကြရမှာကိုဗစ်ရောဂါဖြစ်ပွားနိုင်ခြေသူတင်နာလေးလာချက်တွေအပေါ်မှာအခြေခံပြီးနိုင်ငံတကာမှာသတ်မှတ်လေရှိကြပေမဲ့အသက်45နှစ်ကိုဥတီအသက်ဖြစ်သတ်မှတ်ရမှာဘယ်သူတင်နာလေးလာချက်အပေါ်အခြေခံသတ်မှတ်တယ်ဆိုတာကိုတော့ကျန်းမာရေးဝန်ကြီးဌာနကသူ့အင်တာနက်စာမျက်နှာမှာရှင်းလင်းထားတာကိုမတွေ့ရှိရပါဘူးကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူရဲ့လူမှုစာမျက်နှာအရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ 25,000 နှစ်ယောက်ရှိခဲ့ပြီးပိုးတွေသူ1084ဦးရှိပါတယ်ပိုးတွေရာခိုင်နှုန်း 4.3 ရာခိုင်နှုန်းမှာတည်ဆုံသွားသူ14ဦးရှိပါတယ်ဒီနေ့ဒီဆိုလို့ရှိရင်တရားဝင်စီရင်ရပိုးတွေသူစုစုပေါင်း 4,900 ကျော်သွားပါပြီလူမှုကူညီဆောက်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကတရားဝင်စီရင်ထက်များနိုင်စရာရှိတယ်လို့ပြောကြပါတယ်ခင်ဗျာ
ဒီ American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိပိုင်းတိုမီတာ19 kHz 5953ညာပိုင်းတိုမီတာ25 kHz 7183ညာပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာကမ္ဘာကြီးပူနွေးလာမှုကိုရှော့ချရေးအမေရိကန်ပြည်ထောင်စုဆောင်ရွက်မဲ့အစီအစဉ်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကနိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေစုဝေးနေတဲ့စကော့တလန်နိုင်ငံဂလာစကိုမြို့ကုလသမဂ္ဂရဲ့ကမ္ဘာရာသီဥတုညီလာခံမှာကတိပေးပြောဆိုသွားပါတယ
် The United States will help the world deliver on our shared goal of halting natural forest loss and restoring
အမေရိကန်ပြည်ထောင်စုအနေနဲ့လည်းသဘာဝတည်တော်ပြုံးနေမှုတွေကိုဟန်တာစီမဲ့လိုအပ်တဲ့လုံဆောင်မှုတွေကိုလုပ်တော့ပါမယ်2030ခုနှစ်မတိုင်ခင်မှာတစ်တော့ဟက်တာတန်း200အကျယ်ဝန်းပြန်လဲပေါ်ထွက်လာအောင်လုံဆောင်တော့ပါမယ်ဒီလိုလုံဆောင်တာဟာပထမဆုံးအကြိမ်ဖြစ်ပြီးဒါအောင်မြင်မှုအတွက်အမေရိကန်အစိုးရတရားလုံးအပြင်လွှတ်တော်ကလည်း2030ခုနှစ်အထိဒေါ်လာ9ဘီလီယံလောက်ထောက်ပံ့ပေးဖို့လိုအပ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောတော့တာပါဒီဆယ်စုနှစ်ဟာ ရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကိုကင်တွယ်ဖို့ပြပြတသားဆုံးဖြတ်ရမယ်အချိန်ဖြစ်တယ်လို့လည်းသမရဘိုင်ဒန်ကကမ္ဘာခေါင်းဆောင်တွေကိုကတိပေးပြောကြားသွားပါတယ်ခင်ဗျာ
။တတော်ပြောင်းသိမှုဆုံးသတ်ကြဖို့တိုင်းပြည်ပေါင်းတရာကျော်ကကုလသမဂ္ဂရာသီဥတုထိပ်သီးကြီးလကမှာကတိကဝေပြုလိုက်ကြပါတယ်။တတော်ပြောင်းသိတာဟာရာသီဥတုပြောင်းလဲတာရဲ့အဓိကအကြောင်းတရားဖြစ်တယ်လို့သိပ္ပံပညာရှင်တွေကဆိုကြပါတယ်။ထွက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေကိုသစ်ပင်တွေကယူပြီးအောက်ဆီဂျင်ကိုထုတ်ပေးတာမို့ကမ္ဘာရာသီဥတုအတွက်သစ်ပင်တွေကအရေးကြီးတာပါကမ္ဘာတစ်တော်85ရာခိုင်နှုန်းကျော်ကိုကုစားပြုတဲ့ခေါင်းဆောင်တွေက2030မှာတစ်တော်ပြုံးသိမှုဆုံးသတ်ကြဖို့ကတိပေးကြတယ်လို့ UK နိုင်ငံကပြောပါတယ်ဒါပေမဲ့အရင်တုန်းကလည်းကတိတွေပြုခဲ့ကြချိုးဖျက်ခဲ့ကြတာပါပဲလို့ကမ္ဘာမြေရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားကြသူတွေကတော့ဆိုကြပါတယ်2014တုန်းကလည်းဒီလိုကတိတွေပြုခဲ့ကြပေမဲ့အဲ့ဒီကလေးကတစ်တော်ပြုံးသိမှုတွေကပိုပြီးတော့မြန်ဆန်လာသေးတယ်လို့Chatterbox ဘူဝါဒလေးလာရဲ့အဖွဲ့ရဲ့အကြီးတန်းသူလေဒီအလီဆန်ဟိုရီကပြောပါတယ
်အမေရိကန်ရစ်တက်ကနျူကလ িয়ার ဆွမ်းအင်သုံးရင်ကိုတင်မော်ဒဇင်ဟာတောင်တျောက်ပင်လယ်ပြင်အတွင်းကပန်ဆိုင်မှုအငင်းပွားနေတဲ့ရေပိုင်းနယ်ထဲမှာရေအောက်မှာရှိနေစဉ်ပြီးခဲ့တဲ့လတုန်းကကြောက်ဆောင်တစ်ခုကိုတိုက်မိသွားပြီးကြီးမားတဲ့ပျက်စီးမှုတွေဖြစ်သွားခဲ့တယ်လို့အမေရိကန်ရစ်တက်ကတင်းနှင်းလာနေမှာပြောပါတယ်တရုတ်ကသူတို့ပန်ဆိုင်ကြောင်ပြောနေတဲ့ကျွန်းစုလေးတွေကြောက်တန်းနေရှိတဲ့ရေပိုင်းနယ်မှာအမေရိကန်ရစ်တက်ကပုံမှန်ကင်းလဲလေးရှိပြီးအဲ့ဒီလိုလှုပ်ဆောင်မှုပေါ်တရုတ်ဘက်ကအမျက်ထွက်လေးရှိပါတယ်အော်တိုဘာလ၂ရက်နေ့ကထိခိုက်ပျက်စီးသွားတဲ့ရေငုပ်သင်္ဘော USS Connecticut ဟာတခြားသင်္ဘောတစ်စီးနဲ့တိုက်မိတာမဟုတ်ဘဲကြောက်ဆောင်ကိုတိုက်မိခဲ့တာဆိုတာစုံစမ်းသိရှိခဲ့ရကြောင်းအမေရိကန်ရစ်တက်ကပြောပါတယ်ခင်ဗျာ
အသက်23နှစ်အရွယ်အာရှဖလားဘောလုံးခြေစစ်ပွဲပြိုင်ပွဲမှာဗီယက်နမ်မှမြန်မာကိုတကူးကူးမရှိတဲ့အနိုင်ရရှိသွားပြီး2022ခုနှစ်မှာကျင်းပမဲ့ပြိုင်ပွဲကိုတက်သွားပါပြီ။တလုံးတည်းသောအနိုင်ကူးကိုဒုရဝိုင်ပန်သင်းယူခဲ့တာပါ။မြန်မာပဲချမ်းညာဘက်မှာဗီယက်နမ်ကဖရီကစ်ကံပိုးလိုက်တဲ့ဘောလုံးကိုဟိုတမင်းက59မိနစ်မှာခေါင်းတိုက်သင်းယူခဲ့တာဖြစ်ပါလေ။နှစ်သစ်စလုံးကထိုင်ဘောကိုတကူးကူးမရှိစီနဲ့အနိုင်ရခဲ့တာမို့ဒီပွဲဟာနိုင်သူတက်မဲ့ပွဲဖြစ်လာပါလေ။ဒါကြောင့်ပွဲစကလေးကအဝေးအထွက်ကျန်းကျန်းနဲ့ကစားကြတာကိုတွေ့ရပါတယ်။ရန်နံကဂိုးရသွားပြီးချိန်မှာပွဲကပိုချမ်းလာခဲ့ပါတယ်။မြန်မာကစားသမားအောင်ဝနာဆိုးက87မိနစ်မှာအနီကပ်ပြထုတ်ခံခဲ့ရတာကြောင့်မြန်မာက10ရောက်နဲ့ကစားခဲ့ရတာပါ
November 2ရက်နေ့အင်္ဂါညရဲ့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။စစ်ကောင်စီရဲ့အမျိုးသားစီးလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့ကချင်ပြည်နယ်ကငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့အပါအဝင်ခရီးရန်ဘာသာရေးခေါင်းဆောင်တွေတွေ့ဆုံပြီးတော့ဒုက္ခသည်တွေနေရပြန်ရင်းနဲ့ငြိမ်းချမ်းရေးကိစ္စရပ်တွေကိုတနင်္လာနေ့ကဆွေးနွေးခဲ့ကြပါတယ်။ KIO ကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုမူရလက်ခံပေမဲ့ထန်တလန်ဖြစ်ရဟာငြိမ်းချမ်းရေးတည်ဆောက်နိုင်ရေးအတွက်ကိုအပြန်အလှန်ယုံကြည်မှုကိုထိခိုက်ပျက်ပြားစေတယ်ဆိုပြီးတုံ့ပြန်ထားပါတယ်။ရန်ကုန်ကလာတဲ့ကချင်အရေးဆွေးနွေးပွဲတွင်ကိုအောင်မြတ်သူပြောပြပေးပါရှင
်။စစ်ကောင်စီရဲ့အမျိုးသားညီညွတ်ရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့ခရစ်ယာန်ဂိုင်းမောင်းဆောင်ဘာသာရေးခေါင်းဆောင်တွေ PCG ကချင်ပြည်နယ်ကငြိမ်းချမ်းရေးအကျိုးဆောင်ဖွဲ့ကကိုယ်စားလှယ်တွေဟာနေပြည်တော်မှာနိုဝင်ဘာလ1ရက်နေ့ကဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုကိုယ်တိုင်ပါဝင်တက်ရောက်ခဲ့တဲ့ PCG ကဦးလမိုင်ကွန်ချာကအခုလို VOE ကိုပြောပါတယ
်။အရင်တုန်းကလှုပ်ထားခဲ့တဲ့ဒီ ITP လေးဂျန်နရီအတွက်ကိုပေတော့အတိုင်းဒါဗလော့ချ်လှုပ်ထားပြီလဲဆက်လက်ပြီးမှသမတော်နေနဲ့ level ကိုကိုကြီးကန်ပန်ပူပေးရမယ်လဲဘယ်လိုလုပ်ရင်ကောင်းမလဲဆိုတဲ့ဟာတွေပြေဆုံးပြီးမှဆွေးနွေးတဲ့
စပီဒုကတဲ့ IDB ဂျေယော29ရွာနေရပြန်နိုင်ရေးအတွက်အရင်နှစ်တွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်မတော်နဲ့ KIO တို့ညှိနှိုင်းသဘောတူတာပြီးဘာသာရေးအဖွဲ့အစည်းတွေနဲ့ Nippon Foundation တို့ကအကောင့်တွေပေါ်ဆောင်ရနေတာဖြစ်ပါတယ်။နောက်ပိုင်းမှာတော့တိုက်ပွဲတွေပြန်ဖြစ်လာတာကြောင့်လုံခြုံရေးပြတ်ပြားပြီးအစီအစဉ်တွေရပ်ဆိုင်းနေတာပါ။တရင်းလာနေဆွေးနွေးပွဲမှာညီငယ်ရေးလုပ်ငန်းစဉ်ကိုဆွေးနွေးခဲ့ကြောင်းဦးလမိုင်ကွန်ချာကအခုလိုဆက်ပြောပါတယ
်။ဒီ ITB နေရပြန်နိုင်ရေးအတွက်ကလည်းပဲငင်းချမလေးအပြစ်ခရှိမှပဲဖြစ်မှာဖြစ်တဲ့အတွက်ကြောင့်မို့ဒီငင်းချမ်းရဲ့အတွက်လည်း NLC လမ်းကြောင်းပေါ်မှာတွားနိုင်ဖို့အတွက်ဒီအရင်တုန်းက2018 19တုန်းကညှိနှိုင်းထားတဲ့ဒီပိုင်လော်လက်မှတ်ရေးထိုးနိုင်မယ်ဖို့လုပ်ထားတာအဲ့ဒါဒီ COVID-19 ရောဂါကြောင့်တွေ့ဆုံနိုင်တော့ခက်ခဲတဲ့ဖြစ်သွားတဲ့ပေါ်ကိုလည်းဆိုရပြောင်းနေပြန်ဖြစ်တဲ့ပေါ်မှာဟိုဆက်ဆက်ပြီးမှဘယ်လိုလုပ်သွားမလဲဘယ်လိုတွေ့ဆုံနိုင်မလဲဆိုတဲ့ပုံစံမျိုးညှိနှိုင်းတာရှိတယ်ဗျာဘယ်လိုတွေ့ဆုံနိုင်မလဲတွေ့ဆုံနိုင်လို့ဆိုတာအဖြစ်
ကချင်လက်နက်ကိုင် KIO ဘက်ကတော့ကချင်ဘာသာရေးခေါင်းဆောင်တွေနဲ့ IDP တွေနေရပြန်နိုင်ရေးဆွေးနွေးမယ်ဆိုတာသိရပါပြီ။ငင်းငင်းနဲ့ပတ်သက်ပြီးဆွေးနွေးတာကိုတော့မသိကြောင်းပြန်ကြားရေးတောင်းအောင်ကဘုံမူကြီးနော်ဘူးကပြောပါရတယ်။လက်ရှိငင်းငင်းရေးဆွေးနွေးဖို့နဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုဘုံမူကြီးနော်ဘူးကအခုလိုပြောပါရတယ်။
ကျွန်တော်တို့ကတော့အမေရိကန်ငင်းချမ်းရဲကိုရှေ့ချုပ်ပြီးမှဒေါ်လာရင်းလို့နေတာဖြစ်ပါတယ်။ဒါကြောင့်အငင်းချမ်းရဲကိုညနေတဲ့လမ်းကြောင်းကောင်းတွေအဒီအစီအစဉ်ကောင်းတွေပြုလို့ရှိရင်တော့ကျွန်တော်တို့ကတော့လက်ခံရမှာဖြစ်ပါတယ်။ဒါကမျိုးရပြောတာပေါ့။လုံးလုံးဆီကတော့အနေနဲ့ဖြစ်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ။ဒါကြောင့်လဲဆိုတော့ဒီစီကောင်စီဘက်ကလည်းတို့ရဲ့ဒီလုပ်ချမှုတွေတို့ရဲ့သဘောထားတွေအပြောင်းလဲမရှိလို့ရှိရင်တော့ဒီမှာလည်းငင်းချမ်းရဲ့ပေါ့နော်အဲဒီဒီမိုကရေစီလမ်းကြောင်းပေါ်မှာရောက်ဖို့ကတော့နည်းနည်းခက်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။နိုဝင်ဘာ10ရက်နေ့ညပိုင်းကပဲချင်းပြည်နယ်တန်တလန်မြို့မီးလောင်မှုနဲ့ပတ်သက်ပြီး KIU ကကြေညာချက်တစ်စုံထုတ်ပြန်ခဲ့ပါတယ်။ထုတ်ပြန်ချက်မှာစစ်ကောင်စီကဒီမီးလောင်မှုဟာ PDF တွေလက်ချက်ပစ်ကြောင်းထုတ်ပြန်လာတာကိုလက်မခံကြောင်းဖော်ပြထားပါတယ်။တန်တလန်အဖြစ်ပြက်ဟာငင်းငင်းရေးဆွေးနွေးဖို့အတွက်ယုံကြည်မှုကိုပြတ်ပြားစေတယ်လို့လည်းဘုံဦးကြီးနော်ဘူးကပြောပါတယ်
။ဒီလိုမျိုးတိုင်းသားတွေခုလိုမျိုးပြည်သူလူထုတွေကိုကြမ်းထုတ်ပြနေနဲ့မြှုပ်ပေးတာတွေတပ်ဖြတ်တာတွေညှင်းပါနေတယ်ညှို့လို့လို့ရှင်တော့နိုင်ငံသားတွေပြည်သူလူထုတွေအတွက်တော့ဒီတိကွန်ဖီနဲ့ညှိလို့ရတဲ့အခြေအနေတော့မဖြစ်နိုင်ပါဘူး။ဒါကြောင့်ကျွန်တော်ရဲ့ငင်းချမ်းကြီးတွေကျွန်တော်ရဲ့နိုင်ငံရေးဆွေးနွေးမဲ့အစီအစဉ်တွေအတွက်တော့ထိခိုက်မှုရှိပါလား။ယုံကြည်မှုတည်ဆောက်တဲ့နေရာမှာအများထိခိုက်ပါလား။ပူဆူတာကတော့ကျွန်တော်လုပ်တာမဟုတ်ဘူး။ PDF ကနဲ့အလုပ်တာဖြစ်ပါရဲဆိုမှကျွန်တော်ပြောလာတာသိရပါတယ်ဒါတော့ကမ္ဘာအလင်းမှာပေါ့နော်မှန်ကန်မှုဆိုတာကဘုံွယ်လို့မှမရတာဒီလူမျိုးစုံစမ်းနေလို့မယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံရေးကတော့ကျွန်တော်ရဲ့ငင်းချမ်းရေးကတော့ပုံမှန်ထူသွားနိုင်တယ
်တတင်းလာနေဆွေးနွေးပွဲမှာတော့စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညွတ်ရေးပေါ်ဆောင်မှုညှိနှိုင်းရေးကော်မတီဘက်ကကော်မတီဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တက်ရောက်ပြီးကင်းချင်းပြည်နယ်ဘာသာရေးကောင်းဆောင်တွေဘက်ကတော့ကက်သလစ်အသင်းတော်ဖာသာခါတူအောင်တို့တက်ရောက်ခဲ့ကြပါတယ် KBC အတွင်းမှုနဲ့တာဝန်ရှိသူတွေကတော့အွန်လိုင်းကနေဆွေးနွေးပွဲကိုတက်ရောက်ခဲ့ကြပါတယ်ဒီရက်ပိုင်းအတွင်းမှာတော့စစ်ကောင်စီတပ်တွေနဲ့ KIA ကြားမှာကချင်းပြည်နယ်တနိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တွေမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပါတယ်ခင်ဗျာ
ကချင်ငင်းညာရဲ့ဆွေးနွေးစကားပြောနေကြတဲ့အချိန်နေရန်ကုန်ကလာတဲ့တွင်ကိုအောင်မြတ်သူပြပြပေးခဲ့တာဖြစ်ပါရဲ့ရှင်ဆက်ပြီးတော့နိုင်ငံရေးပါတီတွေနဲ့စစ်ကောင်စီခန့်တဲ့ရွေးကောက်ပွဲကော်မရှင်တို့ဘာတွေဆွေးနွေးကြဖို့ရှိသလဲဆိုတာကိုပြပြပေးချင်ပါတယ်စစ်တပ်ကနေအာဏာသိမ်းလိုက်ပြီးတဲ့နောက်စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံပြီးတော့ PR စနစ်နဲ့ပတ်သက်ပြီးတော့လာမယ့်နိုဝင်ဘာလ5ရက်နေ့တောက်ကြနေ့မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်အဲ့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့ဖိတ်ကြားခံထားရတဲ့ပါတီတွေရဲ့သဘောထားဘယ်လိုရှိပါသလဲ။ဒါနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့တဲ့ရင်အလိမ္မာပြောပြပေးပါရှင်
။ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းလိုက်တဲ့စစ်ကောင်စီကခံထားတဲ့ရွေးကောက်ပွဲကော်မရှင်ကလာမယ့်ရွေးကောက်ပွဲမှာ PR အချိုးကျကိုစားပြုစနစ်ပြောင်းလဲကျင့်သုံးဖို့နိုင်ငံရေးပါတီတွေနဲ့ November 5ရက်လာမယ့်တောက်ကြနေ့ကစပြီးတွေ့ဆုံဆွေးနွေးသွားဖို့ရှိပါတယ်ရန်ကုန်မှာ3ရက်တိုင်းတွေ့ဆုံကြမယ်။အဲ့ဒီဆွေးနွေးပွဲကိုကက်ရော့ကအခြေအနေကြောင့်လာဖို့ခက်ခဲနေလို့တက်ရောက်မှာမဟုတ်ဘူးလို့လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါရယ်
။ဖိတ်ကြတော့ဖိတ်ပါတယ်။ကျွန်တော်နိုင်ငံရေးပါတီအားလုံးကလည်းစပါကြီးကိုနှစ်ဦးစီကြာနေဖိတ်ပါတယ်။ပြီးအခြားတော့ CSO တွေလည်းဖိတ်ကြတော့ကြားပါတယ်။ကျွန်တော်တို့ကြတော့ဒီကျွန်တော်ကြားမှာဒီကိုဗစ်ကလာအခြေအနေနဲ့ကျွန်တော်အခက်အခဲလေးတွေရှိတာကြောင့်ကျွန်တော်ကမတဲရောက်နိုင်ဘူးဆိုတဲ့အကြောင်းလေးပေါ့အကြောင်းပြန်လာပါလိမ့်
ဒီအစည်းအဝေးအတွက်ရေးကောက်ပွဲကော်မရှင်ကတက်ရောက်ဖို့နိုင်ငံရေးပါတီတွေနဲ့အရက်ဖတ်အဖွဲ့အစည်းတွေကိုဖိတ်ထားတယ်ဆိုပေမဲ့ဘယ်သူတွေပါမယ်ဆိုတာကိုတော့အတိအကျမသိသေးပါဘူးပြည်အောင်စုကောင်းကျိုးဆောင်ပါတီရဲ့ဗဟိုအလုံးအမှုဆောင်ဦးဘိုဝင်းကတော့အခုတစ်ခေါက်ဆွေးနွေးပွဲကိုတက်ရောက်ဖြစ်မှာမဟုတ်ဘူးလို့ပြောပါတယ်
ရန်ကုန်မှာသူတို့ဒီကနေတော့အဲ့ဒီမပွားနိုင်ဘူးခင်ဗျာ။သူတို့ဆွေးနွေးဆုံးဖြတ်တဲ့ဟာကြီးအတန်းနားထောင်ပြီးတော့မှပဲဒီကကဘာလုပ်တင်လဲပေါ့လုပ်တင်သွားတော့ဟိုအဲ့ဒီဟာနဲ့နိုင်ငံရေးညီချင်းတွေဟာလုပ်ပြရမှာပေါ့
။အရင်ကကျင့်သုံးခဲ့တဲ့ရွေးကောက်ပွဲနိုင်သူအကုံယူစနစ်ကနေ PR အချိုးကျကိုစားပြုစနစ်ကိုပြောင်းလဲဖို့အတွက်ဆွေးနွေးမှာနဲ့ပတ်သက်လို့တိုင်းရင်းသားလူနည်းစုရဲ့အခွင့်အရေးကိုထည့်သွင်းစဉ်းစားပြီးစောင့်ရက်ပေးစီလိုတယ်လို့ဦးရွှေမင်းကဆက်ပြောပါဗျ။
ခုဒီကောသိဆုံးမှုကတော့သူတို့ PR ကိစ္စကိုဆွေးနွေးကြမှာလို့ပြောပါတယ်ဆွေးနွေးကြတော့ဒါဆွေးနွေးရမှာပေါ့ကျွန်တော်နိုင်ငံရဲ့ဒါအကောင်းဆုံးဖြစ်တည်နိုင်တဲ့ဒီ record person နဲ့ဖြစ်တော့အကောင်းဆုံးပေါ့အထူးသဖြင့်တော့ကျွန်တော်တိုင်းသားလူနည်းစုများခွင့်ရေးမကွယ်ပြောက်နိုင်ဖို့အတွက်ဒါအထူးဦးစားပေးနေတဲ့ဒါစဉ်းစားပြီးတော့ဒါဆွေးနွေးပ ောင်းရကြမှာဆိုရင်တော့တို့နိုင်ငံတော်တော်အောင်ဆုံးဖြစ်ပါလိမ့်မယ်ပေါ့ဗျာဒါမှမဟုတ်ပဲတိုင်းဒါလူငယ်စုတွေအခွင့်အရေးမရဘူးဆိုရင်တို့ဒီနိုင်ငံရဲ့ငင်းချမ်းရေးဆောင်ရွက်မှုလုပ်ငန်းမှာဒီလူငယ်စုတွေတန်နေချက်ပေါ်လာဖို့အခက်အခဲရှိနေမယ်
စစ်တပ်အာဏာသိမ်းခဲ့ပြီးနောက်2020ရွေးကောက်ပွဲရလဒ်ကိုရွေးကောက်ပွဲကော်မရှင်ကဇူလိုင်လ26ရက်နေ့ကပယ်ဖျက်ခဲ့ပါတယ်။ရွေးကောက်ပွဲကော်မရှင်ထုတ်ပြန်ချက်ထဲမှာတော့မဲမတမာမှုတွေတွေ့ရှိခဲ့တယ်လို့လုံပိုင်ခွင့်အလွဲသုံးစားပြုပြီးဥပဒေနီးဥပဒေတွေကိုကျော်လွန်ဆောင်ရွက်ခဲ့တာတွေကြောင့်2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်တာလို့ဖော်ပြထားပါတယ်။စစ်ကောင်စီရဲ့ရှေ့လုံငန်းစဉ်9ရက်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကိုပြန်ကျင်းပဖို့အနိုင်ရတဲ့ပါတီကိုဒီမိုကရေစီစံနှုန်းနဲ့အညီနိုင်ငံတော်ဝင်လွှဲအပ်နိုင်ရေးဆက်လက်ဆောင်ရွက်သွားမယ်လို့ထည့်သွင်းမယ်လို့ဆိုထားပါတယ်ရှင်
နိုင်ငံရေးပါတီတွေနဲ့စစ်ကောင်စီကနေခန့်ထားတဲ့ရွေးကောက်ပွဲကော်မရှင်တို့ PR စနစ်ဆွေးနွေးဖို့ရှိကြတဲ့အကြောင်းအလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီမော့ဆိုဘက်ကပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုတင်ပြပေးကြပါတယ်ကယားပြည်နယ်ဒီမော့ဆိုမြို့ပေါ်မှာတော့မနေ့တုန်းကပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်ကြားမှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ KNDF က VOA ကိုပြောပါတယ်ဒီမော့ဆိုမြို့ကန်တွေကအစောပိုင်းကတည်းကဒိန်းရှောင်နေတဲ့နေရာမှာတိုက်ပွဲဖြစ်နေလို့ဒေသခံတွေမှာတော့အထီးခိုက်မရှိခဲ့ပါဘူးဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းနန်းလောင်ပြောပြပေးပါရှင
်နိုဝင်ဘာတရက်မနေ့အစောပိုင်းကစလို့ဒီမော့ဆိုမြို့ကလူနေအိမ်တွေရှိရာဖက်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးညနေ၄နာရီလောက်မှာတော့ဒီမော့ဆိုမြို့ကထူလီပီလာရပ်ကွက်မှာ KNA နဲ့ KNDF တပ်ရင်း၁၉ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ခံတအုပ်က VOA ကိုအခုလိုပြောပါတယ
်သူတို့ရန်တမ်းပြီးတော့လက်နေကြီးထူတော့မနေ့ sorry တဲ့သူတို့စာရတော့ထူတော့ဗောလေသူတို့နဲ့ကြည့်ပေးတော့မှပြခတ်မှုလောက်တော့ညနေ၄နာရီတော့ဗောလေနိုင်ကနိုင်ကျော်တော့ဗောလေကြည့်ပေးတိုက်ခိုက်မှုဖြစ်ပွားခဲ့တော့ဗောဒီထူလီပီလာမှာဟုတ်သူတို့ဒီကစတဲ့ကနေမြို့ပေါ်ကိုလှောက်ရှာလာတဲ့လူတွေရက်ခွေတွေမှာဝင်နေတော့ပြီးတော့မှအိမ်တွေဘာတွေဖောက်တော့တော့ဖောက်ဖြေးတော့တရှိတွေဘာတွေယူသွားတော့ရှိတော့ဗောလေဆိုတော့ဒီထူလီပီလာရောက်တဲ့ချိန်မှာကျွန်တော် KNDF KA နဲ့ပေါင်းမှသူတို့ကြဲတော့မှဟုတ်ကြည့်တော့ပေါ့လေ
ဒီတက်ခတ်မှုအတွင်းပြည်သူကာကွယ်ရေးဖက်ကတဦးထိခိုက်ဒဏ်ရာရရှိပြီးစစ်ကောင်စီဖက်က၈ဦးသေဆုံးခဲ့တယ်လို့လည်းပြောပါရယ်ဒါနဲ့ပတ်သက်လို့ VOA ကတိကျအသေးမပြုနိုင်ပါဘူးစက်တင်ဘာ9ရက်နေ့ကစလို့ဒီမော့ဆိုမြို့ပေါ်ကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အချိန်ကစပြီးတမျိုးလုံးနေပါအိုးအိမ်ဆုံးခွာပြီးတော့ဘေးလွတ်ရာကိုတန်းရှောင်နေကြပါတယ်ဒီမော့ဆိုမြို့နယ်မှာစစ်ကောင်စီကနေ့တိုင်းလူလိုလူနေရက်ွက်ကျေးရွာတွေဖက်ကိုလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေပြီးပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီကြားတရချားတစ်ခါတိုက်ပွဲဖြစ်ပွားနေတယ်လို့စစ်ဘေးဒုက္ခသည်အကူအညီပေးနေသူတို့ကပြောပါတယ်
။ဟိုစစ်တပ်ထံကနေအဲ့လိုလက်နက်ကြီးလမ်းထုတာဒါနေ့တိုင်းလူလိုဖြစ်နေတာ။ဒီနှစ်ဖက်တိုက်ပွဲဖြစ်တာတော့အဲ့လိုတရချားတစ်ခါတော့နေရချားတစ်ခါတော့ဒါတော့ပုံမှန်ဖြစ်နေကြပဲ။အဲ့လိုမျိုးပဲတချို့ရွာတွေကတိုက်ပွဲငြိမ်းတဲ့ခြေစဉ်ပြလာတယ်ဒီတဖြည်းဖြည်းချင်းပြပြင်းတော့တယ်အဲ့လိုမျိုးပေါ့တကယ်မျိုးပေါ်မှာဆိုလို့ရှိရင်တော့စစ်ကောင်စီတပ်ဆွဲထားတဲ့ညီနောင်ဆိုလို့ရှိရင်ဘယ်သူမှပြလာမနေရဲတိုက်ပွဲမဖြစ်တော့မှဟိုမပြလာရဲဘူးလေဘာလို့လဲဆိုတော့အခုမျိုးပေါ်ရက်ကွဲတိုင်းလိုလိုကဟိုမိုင်းတွေထောင်ထားတာတွေရှိတယ်စစ်ကောင်စီကထောင်ထားတော့ထောင်အောင်တို့ရဲရှိတော့အဲ့ဒီနောက်မှာတို့ရဲရှိတယ်လေ
ဒီမော့ဆိုမျိုးပေါ်နဲ့ကျေးရွာနဲ့အိမ်တွေဖက်မှာစစ်ကောင်စီကအမျိုးမျိုးမိုင်းတွေထောင်ထားခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါကြောင့်တိုက်ပွဲအခြေအနေငြိမ်နေပေမဲ့ဒေသခံတွေနေရပြန်မလာရဲဘူးလို့ပြောပါတယ်။စာနာရိတ်ခါပြန်လာတဲ့ရင်နဲ့မိုင်းနေမိလို့ခြေလက်ပျက်စီးသွားသူနှစ်ဦးထက်မနည်းရှိပါတယ်။ဘေးလွတ်ရာထွက်ပြေးခိုလုံနေကြတဲ့ဒီမော့ဆိုမျိုးခံတချို့မျိုးရဲပြန်ပြီးတော့အစားအသောက်နဲ့လိုအပ်တဲ့ပစ္စည်းတွေပြန်ယူကြသူတချို့အသက်ခံရတာတွေလည်းရှိပါတယ်။အောက်တိုဘာ31ရက်နေ့တုန်းကဒီမော့ဆိုမြို့နယ်ငူပလော့ကျေးရွာမှာအစားအသောက်ပစ္စည်းတွေပြန်လာယူတဲ့အရတားပြည်သူနှစ်ဦးစစ်ကောင်စီလက်ချက်နဲ့တိစုံခဲ့တယ်လို့အဲ့ဒီဘာသာရေးဆရာတော်က VOA ကိုပြောပါတယ်စစ်ဘေးဒုက္ခတွေမလုံခြုံတဲ့ဘဝရောက်နေတာကိုအခုလိုပြောပါတယ
်တိယူတော့မှတခါလေအဲ့လိုတနာနဲ့ပြေခံရတဲ့ဆိုင်ကယ်ပေါ်ကနေပေါ့နော်ရုပ်ပျက်စီပျက်ကြာပြီးတည်တယ်နောက်လိုက်လာတဲ့တွေ့တဲ့ခါမှာပြန်တော့မမြန်ပြဆောင်တဲ့ခါမှာလွတ်သွားတယ်သူတို့လည်းဟိုတအားလန့်ဖြန့်ကုန်တော့ပေါ့နော်ဆိုတော့ကျွန်တော်တို့မှတကယ်ပြည်သူတွေမလုံခြုံတော့ဘူးနောက်ကိုအိမ်ကိုပြန်ပြီးတော့ရိတ်ခါလေအဝတ်လေးပြန်ယူတာကိုအတန်နဲ့ရင်းရတယ်ဆိုတာအတကယ်ပဲဟိုဖော်ပြမတတဲ့ရင်ထဲကပေါ့နော်ပြီးတော့ဆရာစကလုံးကိုအမရှိတော့လောက်အောင်ခံစားနေရပါတယ
်ခုလိုကြားပြည်နယ်ဖက်မှာဖြစ်နေတဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေဆိုခြင်းမရှိပါဘူး
ကယားပြည်နယ်ဒီမော့ဆိုဘက်ကပြစ်ခတ်တိုက်ခိုက်မှုအခြေအနေနားလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတော်ဝန်မှစတင်ကြောင်းတွေပြန်ဖွင့်တဲ့အချိန်မှာចောင်းသားမိပါတွေရဲ့စိုးရင်ချက်အကြောင်းသတင်းကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာအခြေခံပညာစတင်ကြောင်းတွေပြန်ပြီးတော့ဖွင့်လို့ចောင်းပြန်တက်နေတဲ့ចောင်းသားမိပါတွေကြားမှာသူတို့ရဲ့သားသမီးတွေကိုဗစ် -19 ကူးစက်ခံရမှာနဲ့လုံခြုံရေးပိုင်းအတွက်စိုးရိမ်မှုတွေရှိနေပါတယ်ပညာရေးထိခိုက်မှာစိုးတဲ့အတွက်ចောင်းပြန်တက်ခံရပေမဲ့ကတ်ယောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကြောင့်စိတ်ပူနေရတယ်လို့မိပါတွေကပြောပါတယ်ကိုဗစ်စီးကန်းနေနဲ့အညီအကြောင်းတွေကိုပြန်ဖွင့်နေဆိုပေမဲ့ဒီစီးကန်းတွေကိုအားလုံးကလိုက်နာဖို့ရောဖြစ်နိုင်မရဲ့လားဒီအခြေအနေတွေအကြောင်းအသေးစိတ်ရန်ကုန်ကလာတဲ့သတင်းကိုငိမ့်ချန်းပြောပြပေးပါရှင
်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေများနေသေးတယ်လို့ဆိုတဲ့တိုင်းနယ်ပြည်နယ်၉ခုကမြို့နယ်၄၆မြို့နယ်ကစာသင်ကျောင်းတွေကလွှဲတနိုင်ငံလုံးအတိုင်းအတာနဲ့ခြေကံပညာကျောင်းတွေပုဂ္ဂလိကကျောင်းတွေနဲ့ဖုံးတော်ကြီးပညာသင်ကျောင်းတွေကိုနိုဝင်ဘာလ၁ရက်နေ့တနင်္လာနေ့မှာပြန်ပြီးဖွင့်လှစ်ခဲ့ပါတယ်ကိုဗစ်စီးကန်းနဲ့အညီအကြောင်းတွေဖွင့်လှစ်ဖို့ဆောင်ရွက်ထားတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောထားပေမဲ့မိဘတွေကတော့သားသမီးတွေကိုဗစ်ရောဂါကူးစက်မှာကိုစိုးရိမ်နေကြပါတယ်။ပညာရေးထိခိုက်မှာဆိုးလို့သာကြောင်းထားရပေမဲ့လည်းကိုကလေးကရောဂါကူးမှာစိုးရိမ်နေလို့ရန်ကုန်တိုင်းဒေသကြီးထန်းတမင်မြို့နယ်ကမသိသိပိုကပြောပါဗျ။ဟောစိုးရိမ်မှုတွေ
ကတော့ရှိတာပေါ့နော်။ဘယ်လောက်ပဲဒီကိုဗစ်စီးကန်းကျတဲ့အညီကျောင်းကနေလုပ်ပေးတဲ့ဆိုတော့ဒီသူတို့ကကိုတွားလာတဲ့အခါမှာဆိုလို့ရှိရင်ဒါတကယ်ကြီးပေါင်းသေးနေတာအထူးတွေ့ပြောဆိုရှိမယ်လေတကယ်လို့ဒီသူအခုဥပမာအဖြစ်ပေါ့နော်ဒီကိုသားသမီးကတောက်ထားတယ်ဆိုလို့ရှိရင်သူ့မှာယောဂမရှိဘူးဆိုတော့တခြားကလေးတွေမှာယောဂရှိမယ်ဆိုရင်သူ့ကိုကူးဆက်နိုင်တယ်ပေါ့နော်အဲ့ဒါတွေကိုတော့စိုးရိမ်တာပေါ့နော်နောက်ပြီးတော့ဟိုစပေါ့ဘယ်လိုလဲဆိုတော့ဒီအခုထူးထူးထားတဲ့လူတွေကလည်းဒီဟိုတခြားနိုင်ငံတွေမှာဆိုလို့ရှိရင်လူဖြစ်တာတွေကြားတယ်လေအဲ့ခါကျတော့စိုးရိမ်မှုရှိတာပေါ့နော်ဘလောက်ပဲသူတို့ကဖွဲ့စည်းထူးထားလို့လား
ကျောင်းတက်နေကြတဲ့ဆရာဆရာမတွေကျောင်းသူကျောင်းသားတွေအနေနဲ့လည်းလက်မကြာခဏဆေးတာနှာခေါင်းစည်းမတ်စတက်တာတွေကိုတတိထားပြီးလုပ်တင်တယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကအကြံပြုပါတယ
်။တကယ်လို့မတ်မတက်နိုင်တာတော့မတက်နိုင်တာပေါ့လေ။ဒါကတော့ဒါမဲ့ကျွန်တော်တို့မှာအခြေခံကြတဲ့ဒီကိုဗစ်ရောဂါကာကွယ်နိုင်မှုနည်းလမ်းဆိုရင်တော့လက်ဆေးဖို့ပေါ့နော်။မတ်စတက်ဖို့အဲဒီကတော့အရေးကြီးတော့ပေါ့ဟိုကျွန်တော်တို့တယောက်နဲ့တယောက်ဆက်ဆံပြီးတယ်ဒီကေအမုံမွားတွေခြိုင်ပြီးတယ်အဲ့ဒီဟာနဲ့ကျွန်တော်တို့ကဟိုဇက်တွေနှာခေါင်းတွေကိုကိုပြန်ပုတ်မိတယ်ဆိုဟိုဟာဖြစ်တယ်ဆိုတော့အဓိကလက်ဆေးကိုလည်းလိုတယ်ပေါ့နော်မတ်စ်ကတော့ကျွန်တော်တို့တက်ထားတာတော့အကောင်းဆုံးပါပဲကျွန်တော်တို့ဒါပေမဲ့မတ်စ်ကလည်းတနင်္ဂနွေတက်ရင်ကမတ်စ်ကဆိုလာနိုင်သေးတယ်ပေါ့လေအဲကြောင့်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ကကျောင်းကလည်းတက်ဖို့အရေးကြီးလို့တက်ရတာပေါ့လေနော်အဲဆိုတော့အာရောရဲနော်ကိုဗစ်စီးကန်းနဲ့ပဲကျွန်တော်တို့တက်ခိုင်းထားတာဆိုတော့လေဒီကတက်နိုင်တလောက်တော့စူးစမ်းလိုက်နေတာတော့အကောင်းဆုံးပေါ့ဒါတွေကအခြေခံကျတယ်ဆိုပေမဲ့တကယ်အရေးကြီးတဲ့ဟာတွေဖြစ်တဲ့အတွက်မတ်စတာဆိုရင်တော့တက်ထားမှာပေါ့နော
်အဲ့ဒီအချက်တွေအပြင်လူစုလူဝေးမဖြစ်ရအောင်အတက်နိုင်ဆုံးသတိထားဖို့လည်းလိုအပ်တယ်လို့သူကပြောပါတယ်ဂျေးလက်ဒေတာမှာရှိတဲ့တချို့ကျောင်းတွေမှာတော့နှာခေါင်းစည်းကိုဂရုတစိုက်မတက်ကြသူတွေရှိတယ်လို့ကိုဗစ်စီးကန်းကိုလည်းတိတ်တင်းတင်းကြပ်ကြပ်လှုပ်ထားတာမရှိပါဘူး။ကျောင်းသားမိဘတွေကြားမှာတော့ကျန်းမာရေးစိုးရိမ်မှုတွေအပြင်လုံခြုံရေးစိုးရိမ်မှုတွေပါရှိနေပါဗျ။ဆီအာနာသိန်းအုပ်ချုပ်တာကိုကန့်ကွက်ဆန္ဒပြမှုတွေအကြမ်းမဖက်အာဏာဖီဆန်တဲ့အနေနဲ့ကျောင်းမတက်ပဲတပိတ်မှောက်ကြဖို့စော်ဩမှုတွေလည်းရှိနေပါဗျ။ကျောင်းတွေပြန်ဖွင့်တဲ့မနေ့ကပဲရန်ကုန်အပါအဝင်မြို့နယ်တချို့မှာအသေးစားဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပါဗျ။ကလေးတွေပညာရေးထိခိုက်သွားမှာအခွင့်အရေးတွေဆုံးရှုံးမှဆိုးလို့ကြောင်းပို့ထားရပေမဲ့လည်းသူတို့လုံခြုံရေးအတွက်ပူပန်နေရတယ်လို့မွန်ပြည်နယ်တထုံမြို့ပေါ်ကကျောင်းသားမိဘတဦးကပြောပါတယ
်။ဒီပညာရေးဆင်ကတော့အဆင်မပြေဘူး။အဆင်မပြေဆိုမှကလေးတွေလေဝါးမှတောင်းလို့ကြောင်းပို့တာတကြောင်ရှိတယ်မိဘတွေမှာ။နောက်တစ်ခုကကလေးတွေကပါဝင်ပြီးထူပေးနေတယ်။ဆက်နှစ်နှစ်ကလေးတွေပေါ့နော်။ကာကွယ်ရေးထူပေးတယ်။နောက်တစ်ခုကအသက်10နှစ်ကျော်တဲ့ကလေးတွေကမပုံနေလို့ပြီးနေတဲ့အတွက်မိဘတွေကမပုံနေနေရမှာကြောက်တာရယ်ကာကွယ်ရေးမထိုးရမှာစိုးရိမ်လာတယ်ဆိုတော့အဲ့ဒါကြောင်းပို့နေတစ်ဖက်မှာလည်းဒီဖက်မှာကပုံဖောက်မှာပါအဲ့ဒါလည်းစိုးရိမ်ပေါ့ကြောင်း
ရန်ကုန်မြို့အပါအဝင်တချို့မြို့တွေကစာတင်ကျောင်းတွေမှာစစ်သားတွေတက်ဆွဲနေထိုင်တာတွေရှိနေသေးတယ်လို့ကျောင်းလုံးကျုံရေးဆိုပြီးလက်နက်ကင်စစ်သားတွေစောင့်နေကြတာကိုလည်းတွေ့ရပါတယ်။မန္တလေးတိုင်းထဲကကျောင်းတွေရဲ့ကျောင်းတွင်းကျောင်းပြင်လုံးကျုံရေးအတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကတာဝန်ယူဆောင်ရွက်ပေးနေတယ်လို့စစ်ကောင်စီထုတ်သတင်းစာတွေထဲမှာဖော်ပြထားပါတယ်ခင်ဗျာ။
စာတင်ကျောင်းတွေပြန်ပြီးတော့ဖွင့်တဲ့အချိန်မှာကျောင်းသားမိဘတွေရဲ့စိုးရိမ်မှုအကြောင်းကိုငိမ့်ချန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းနဲ့အင်္ဂါညစကားဝိုင်းနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bambies app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ကနေ2022ခုနှစ်နိုဝင်ဘာလ2ရက်အင်္ဂါနေ့ညမြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယီဝက်မှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ရဲ့ထပ်ပြည်နယ်ထဲမှာမြန်မာတွေပါဝင်ကိုဗစ် -19 ကာကွယ်ဆေးထိုးနှံနိုင်သူစုစုပေါင်းလူဦးရေက8သိန်းလောက်ရှိပါတယ်။မဲဆောက်မြို့မှာတော့ကိုဗစ်ကာကွယ်ဆေးထိုးနှံပေးမှုကိုအထောက်ထားရှိတဲ့သူရောအထောက်ထားမဲတဲ့သူကိုပါထိုးနှံပေးနေတာကြောင့်အခုဆိုရင်မဲဆောက်မှာမြန်မာ8000လောက်ကိုဗစ်ကာကွယ်ဆေးထိုးနှံပြီးသွားပြီလို့အလုံသမားရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒီကြောင့်အသေးစိတ် VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ထဲမှာမြန်မာနိုင်ငံသားတွေအပါအဝင်ကိုဗစ်ကာကွယ်ဆေးထိုးနှံနိုင်သူစုစုပေါင်းလူဦးရေ8သိန်းလောက်ကာကွယ်ဆေးထိုးနှံပြီးခဲ့ပါပြီ။နေ့စဉ်လည်းမဲဆောက်စည်းရုံးကြီးအပါအဝင်နေရာအနှံ့မှာကိုဗစ်ကာကွယ်ဆေးထိုးပေးနေတာတွေကိုလုပ်နေပါတယ်။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မြို့ဟာရှေ့ပြောင်းအလုပ်သမားတွေအများအပြားဝင်ထွက်သွားလာနေတဲ့မြို့ကြီးဖြစ်ပြီးတရားဝင်အထောက်အထားရှိသူတွေကတရားမဝင်အထောက်ထားမဲ့တွေလည်းအများအပြားရှိနေတာပါအခုဆိုရင်မြန်မာတွေတဲကကိုဗစ်ကာကွယ်ဆေးထိုးပြီးသူ8000လောက်ရှိနေပြီဆိုပြီးမြန်မာပြည်သားများရေပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါဗျာ
ကျွန်တော်တို့တက်ကြီးနေရဲ့ဒီမဲဆောက်ခရိုင်အပါဝင်မဲဆောက်တက်ဝမ်းကျောက်ခရိုင်ဒီအပါဝင်ဒီ8သိန်းဒီပါထိုးနေပြီးတော့အဲ့မှာမှမြန်မာ2သိန်းလောက်ရှိတာမဲဆောက်ပါမြန်မာအများဆုံးပါကျန်တဲ့မျိုးတွေကတောင်းကနားလောက်ပဲရှိတယ်အဲ့တော့မြန်မာအများဆုံးဖြစ်တဲ့တိုင်းနယ်စပ်မှာမြန်မာဆိုမဲဆောက်မှာကျွန်တော်တို့8000လောက်ထိုးနှံပြီးသွားပြီမြန်မာကြီးပဲ
မဲဆောက်မှာကာကွယ်ဆေးထိုးနှံပြီးတဲ့မြန်မာ8000ထဲမှာတရားဝင်အထောက်အထားရှိသူတွေကအထောက်အထားမရှိသူတွေပါပါဝင်ပါတယ်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေနဲ့ရှေ့ပြောင်းလူသမားတွေကိုကျန်းမာရေးအကူအညီပေးနေတဲ့မဲတော်ဆေးကနေရအပါအဝင်မြန်မာတွေအများစုနေထိုင်တဲ့ရက်ကွက်တွေမြန်မာတွေအတော်လာများတဲ့ဖုံးတော်ကြီးကျောင်းတွေမြို့နယ်အုပ်ချုပ်ရေးမှူးရုံးနဲ့အစ္စလမ်စာတင်ကျောင်းတွေစတဲ့နေရာတွေမှာထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့မြန်မာရှေ့ပြောင်းလူသမားတွေကိုကိုဗစ်ကာကွယ်ဆေးထိုးနှံပေးခဲ့ပါတယ်။ဒီနေရာမှာအထောက်ထားမဲ့မြန်မာတွေပါဝင်ရောက်ထိုးနှံခွင့်ပြုခဲ့တယ်လို့လည်းဦးမိုးကျိုးကပြောပြပါတယ်
။ကိုဗစ်ကာကွယ်ဆေးထိုးတဲ့နေရာမှာအခမဲ့ထိုးနှံပေးတာတစ်ချက်ဒုတိယကျကလူမျိုးမျိုးဘာသာမျိုးစားစတာအထောက်အထားရှိတိုင်းအစိုးရရဲ့ရုံးဌာနတွေမှာကျန်းမာရေးဌာနတွေမှာထိုင်းဖုံးတော်ကြီးကျောင်းတွေမှာသက်ဆိုင်ရာဘာသာရေးဆိုင်ရာအဆောက်အုံတွေမှာထိုးနှံပေးနေဖြစ်တဲ့အတွက်အမတန်ဝမ်းသာကြလဲကောင်းတယ်လို့အမတန်လဲကျေးဇူးတင်ကြကောင်းပါတယ်ဗျစနစ်ကြတယ်လေ
နိုဝင်ဘာလ၁ရက်နေ့နဲ့၂ရက်နေ့တွေမှာမဲဆောက်ဈေးအနီးကအစ္စလမ်စာတင်ကျောင်းမှာကိုဗစ်ကာကွယ်ဆေးထိုးနှံပေးခဲ့ရမှာတော့နိုဝင်ဘာလ၁ရက်နေ့မှာအထောက်ထားမဲ့အများစုပါတဲ့မြန်မာရှေ့ပြောင်းလူသမား900ကျော်ကိုကိုဗစ်ကာကွယ်ဆေးထိုးနှံပေးခဲ့ပြီးကာကွယ်ဆေးပြတ်လတ်သွားခဲ့တဲ့အတွက်နောက်ထပ်ဆေးထိုးနှံမဲ့ရက်ကိုအတိပေးကြေညာသွားမယ်လို့လည်းထိုင်းကျန်းမာရေးဌာနကတာဝန်ရှိသူတွေကပြောပါတယ်မဲဆောက်မြို့မှာမြန်မာနိုင်ငံသားစုစုပေါင်း2သိန်းလောက်ရှိတဲ့အထက်က8000လောက်ကာကွယ်ဆေးထိုးပြီးပေမဲ့ကာကွယ်ဆေးမထိုးရသေးသူ3000-3000လောက်ရှိနေပါသေးတယ်အဓိကကတော့မဲဆောက်မြို့ကိုကိုဗစ်ကာကွယ်ဆေးတွေထပ်မရောက်လာသေးတဲ့အတွက်ဖြစ်ပါတယ်လက်ရှိမှာထိုးပေးတဲ့ဆေးတွေကတော့ပထမတစ်ချိန်မှာဆီနိုဗစ်ကာကွယ်ဆေးထိုးနှံပေးခဲ့တာဖြစ်ပြီးဒုတိယအချိန်မှာတော့အက်စတာဇနီကာကာကွယ်ဆေးထိုးနှံပေးမယ်ဆိုပြီးပြောထားပါတယ်ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ3,900ကျော်ရှိပြီးနိုဝင်ဘာလ2ရက်နေ့မှာကူးစက်သူအသစ် 9,000 ကျော်ရှိနေပါတယ်ကူးစက်မှုတွေတဖြည်းဖြည်းရော့ကျသွားတာကြောင့်ဆိုပြီးထိုင်းအစိုးရကကိုဗစ်ကန့်သတ်ချက်တွေကိုဖြေလျှော့ပြီးနိုဝင်ဘာလ1ရက်နေ့ကစပြီးနိုင်ငံတကာကခရီးသွားတွေလာရောက်လည်ပတ်ဖို့အတွက်လည်းဖိတ်ခေါ်ထားပါတယ်မြန်မာအပါအဝင်အိန္ဒိယချင်းနယ်စပ်တွေကိုတော့2021ခုနှစ်ကုန်မှာပြန်ဖွင့်ဖို့ရည်မှန်းထားပြီးကိုဗစ်ကာကွယ်ဆေးကိုလည်းတနိုင်ငံလုံးနဲ့ဒီနှစ်အကုန်ပိုင်းမှာအပြီးထွန်းနှံသွားမယ်ဆိုပြီးထိုင်းအစိုးရကရည်မှန်းထားပါတယ်ရှင်
မဲဆောက်မြို့မှာမြန်မာ 9,000 လောက် COVID-19 ကာကွယ်ဆေးထိုးနှံပြီးတဲ့အကြောင်းမအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တဆက်တည်းပါပဲ COVID ရောဂါကူးတာနိုင်ရေးတောက်ဆေးအစ်စ်တွေရနိုင်မှုအမေရိကန်တို့ကြိုးပမ်းနေကြတဲ့သတင်းဆောင်ပါကိုတင်ပြပေးကြပါမယ်။ COVID-19 ကပ်ရောဂါကိုကူးတာနိုင်ရေးအတွက် Mark Company ကနေထုတ်လုပ်တဲ့အလားအလာရှိတဲ့တောက်ဆေးအစ်စ်မျိုးကိုအမေရိကန်မှာအရေးပေါ်အသုံးပြုခွင့်ပေးဖို့ကြိုးပမ်းနေကြပါတယ်။နောက်ပြီးတော့ဒီဆေးကိုတစ်ကမ္ဘာလုံးသုံးခွင့်ရဖို့ကိုလည်းငွေကြေးထောက်ပံ့ပေးတာတွေရှိပါတယ်။ Caroline Presutti ပေးပို့ထားတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။ COVID ရောဂါကိုကူးတာနိုင်တဲ့ဒီတောက်ဆေးလုံးလေးတွေဟာမျောလင့်ချက်အစ်စ်တွေပါ။ Mark Company ကထုတ်တဲ့Monopiravir ဆိုတဲ့ဒီဆေးဟာကိုရိုနာဗိုင်းရပ်စ်ပွားများတာကိုတားဆီးပေးနိုင်တာပါ။အချိန်မီစောစောတောက်ရင်ဆေးရုံတင်ရတာနဲ့သေဆုံးမှုကိုတစ်ဝက်လောက်လျှော့ချပေးနိုင်တယ်လို့ကနဦးလူတွေနဲ့စမ်းသပ်မှုမှာတွေ့ရပါတယ်။နောက်ပြီးတော့သုံးရတာလွဲပါတယ်။ဗန်ဒါဘေးတက္ကသိုလ်ဆေးရုံကဒေါက်တာဝီလျံရှက်ဖနာက
They can go to their pharmacy
သူတို့ဆေးဆိုင်ကိုသွားပြီးတော့တခြားဆေးတွေဝယ်သလိုပဲဝယ်လို့ရမှာပါ
။အမေရိကန်အစားအသောက်နဲ့ဆေးဝါးကွန်ကဲရေး FDA ကမတ်ဆေးကိုအရေးပေါ်အသုံးခွင့်ပေးမယ်ဆိုရင်တော့အမေရိကန်မှာဒီနှစ်မကုန်ခင်ရနိုင်မှာပါ။ကမ္ဘာတစ်ဝန်းလုံးမှာလည်းအဲ့ဒီလိုအရေးပေါ်အသုံးပြုခွင့်ရဖို့ကုမ္ပဏီကစီစဉ်ထားပါတယ်။ကမ္ဘာဆင်းရဲတဲ့နိုင်ငံတွေမှာသုံးနိုင်ဖို့ကကာကွယ်ဆေးတွေလိုပဲဒီဆေးကိုထုတ်လုပ်ဖို့ငွေကြေးထောက်ပံ့ရေးဖြန့်ဖြူးရေးတွေမှာအခက်အခဲတွေရှိနေသေးပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကAndless strand ga
we need to get serious about that this is a worldwide problem
ဒါဟာကမ္ဘာလုံးဆိုင်ရာပြဿနာဖြစ်တဲ့အတွက်တကွာလုံးကဝိုင်းရှင်းမှုလိုအပ်ပါလေလူတွေအားလုံးမလုံခြုံရင်တရားမှမလုံခြုံဘူးဆိုတာသိမှန်တဲ့စကားလို့ထင်ပါတယ
်အမေရိကန်ကဒီဆေးကို 1.8 တန်းလောက်ကြိုတင်ဝယ်ယူထားပါတယ်ကမ္ဘာတခြားနေရာတွေကိုမြန်မြန်ရောက်ဖို့ Bill and Melinda Gates Foundation ကလည်းဒေါ်လာတန်း120လောက်ထည့်သွင်းထားပြီးတော့တခြားဆေးဝါးထုတ်လုပ်သူတွေကလည်းဖွံ့ဖြိုးဆဲနိုင်ငံတွေအတွက်မဆေးဝါးအတိုင်းဈေးတက်တက်တာတာနဲ့ထုတ်လုပ်ဖို့ကြိုးပမ်းနေပါတယ်။အော်တိုဘာလ28ရက်နေ့က Mark Company နဲ့ကုလသမဂ္ဂကြောထောက်နောက်ခံပေးထားတဲ့ဆေးဝါးမှတ်ပုံတင်စူးစီးပေးတဲ့ Medical Patent Pool အဖွဲ့တို့သဘောတူညီမှုရရှိပြီးတော့တခြားဆေးကုမ္ပဏီတွေကိုမဆေးကုမ္ပဏီက license ပေးပြီးတော့သူ့ဆေးနည်းအတိုင်းဈေးတက်တာတဲ့ဆေးတွေထုတ်ခွင့်ပေးမယ်လို့ကြေညာထားပါတယ်။ကာကွယ်ဆေးမထိုးပဲ COVID ရောဂါကူးမှမဆေးလုံးကိုအားကိုးမဲ့ပြဿနာကိုလည်းကျွမ်းကျင်သူတွေကစိုးရိမ်နေကြပါတယ်။အိမ်ပြော်ကိုဗစ်ကာကွယ်ရေးညှိနှိုင်းရေးမှူးဂျက်ဖရီဇီယန်က
It can prevent you from getting COVID
in ကာကွယ်ဆေးကကိုဗစ်ရောဂါမကူအောင်ကာကွယ်ပေးနိုင်တာပါ။ရောဂါဖြစ်မှကုသပေးတာမျိုးမဟုတ်ပါဘူး
။ကမ္ဘာတဝန်းကိုဗစ်ကြောင့်သေဆုံးသူ9သန်းနီးပါးရှိနေပြီးတော့အမေရိကန်8သိန်းခွဲလောက်ဟာလည်းကိုဗစ်ကြောင့်သေဆုံးခဲ့ရပါပြီခင်ဗျာ။
COVID-19 ကာကွယ်ဆေးတောက်ဆေးတစ်ကိုအမေရိကန်တို့ကြိုးပမ်းထုတ်လုပ်နေတဲ့အကြောင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးမှာပါ။ကုလသမဂ္ဂရဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာစကော့တလန်ဂလပ်စကောင်းမြို့ကိုရောက်ရှိနေပါတယ်။ဝါရှင်တန်မှာတော့ပမာဏများပြားလွတ်လာတဲ့အစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးသဘောတူညီမှုရဖို့ဒီမိုကရက်တို့ကြိုးပမ်းနေပါတယ်။မစ်ရှယ်ကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြထားပါတယ
်။သမ္မတဂျိုးဘိုင်ဒန်ဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးအရေးတကြီးဆောင်ရွက်ကြဖို့ကမ္ဘာ့ခေါင်းဆောင်တွေကိုတိုက်တွန်းသွားမယ်လို့ခန့်မှန်းရပါတယ်။ဝါရှင်တန်မှာတော့ဒီမိုကရက်လွတ်တော်မတ်တွေဟာရာသီဥတုအရေးနဲ့ပတ်သက်ပြီးတော့ကင်တွေဘူးအသုံးစရိတ်ဒေါ်လာဘီလီယံ900အပါဝင်အစီအစဉ်ပေါင်းစုံအတွက်အစိုးရအသုံးစရိတ် 1.85 ထရီလီယံသတ်မှတ်ပေးနိုင်မှုကြိုးပမ်းနေကြပါတယ
် It is the most transformative
ကျွန်တော်တို့ကြုံတွေ့ခဲ့ရတဲ့တည်တန်းတစ်လျှောက်မိသားစုတွေကျန်းမာရေးရာသီဥတုဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးအကြီးအကျယ်ပြောင်းလဲပေးမယ့်ဥပဒေဖြစ်ပါတယ်သမ္မတလက်မှတ်ထိုးဖို့အထူးသာဆောင်ရွက်နိုင်မယ်ဆိုရင်ဒါဟာကြီးမားတဲ့အောင်မြင်မှုတရဖြစ်ပါလိမ့်မယ်
။တမန်ရိုးကြဆောင်ရွက်မှုတွေကနေအပြောင်းလဲပို့လုပ်ချင်ကြတဲ့ဒီမိုကရက်တွေနဲ့အလဲအလတ်သဘောထားရှိတဲ့ဒီမိုကရက်တွေကြားမိသားစုဝင်တွေကျန်းမာရေးအတွက်ခွင့်ပေးတာလိုမျိုးအစီအစဉ်တွေကိုပယ်လိုက်ပြီးတဲ့နောက်အသုံးစရိတ်ပမာဏလျှော့ချဖို့သဘောတူခဲ့ကြပါတယ်။အတီးပြုတ်နိုင်မှုကြိုးပမ်းနေတဲ့အသုံးစရိတ်အစီအစဉ်မှာရာသီဥတုဖောက်ပြန်မှုအရေးနဲ့ပတ်သက်ပြီးတော့ကင်တွယ်ဖို့ရစင်းနဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းတဲ့စွမ်းအင်သုံးကားတွေအတွက်အခွန်လျှော့ပေါပေးတာလေနဲ့ဆိုလာစွမ်းအင်ကဏ္ဍအတွက်မက်လုံးပေးတာစတာတွေပါဝင်ပါတယ်ဒီအတွက်အသုံးစရိတ်ကိုတော့ဂ ချမ်းသာကြွယ်ဝသူတွေစီကနေအခွန်ပိုတိုးကောက်ဖို့နဲ့တခြားကဏ္ဍတွေကပါရရှိဖို့မျှော်လင့်ထားတာပါဒီအစီအစဉ်ကိုတည်ပြုနိုင်ဖို့ဒီမိုကရက်တစ်ဘက်ကလာပေါင်းများစွာကြိုးပမ်းလာခဲ့ပေမဲ့လူအများစုကတော့ဒါနဲ့ပတ်သက်ပြီးတော့တိတ်ဆိတ်ဝင်တစားမရှိလာပါဘူး ABC Ipsos သဘောရစစ်တမ်းအရ90ရာခိုင်နှုန်းကဒီအဆိုပြုဥပဒေကြမ်းနဲ့ပတ်သက်ပြီးအ ਨੇ ချင်းကနေတစုံလုံးထိဘာမှမသိကြဘူးလို့ဆိုရဲ Republican တွေကလည်းဒီအစီအစဉ်ကိုဆန့်ကျင်နေတာပါ
Trillions of dollars in spending.
Dollar trillion နဲ့ချီပြီးသုံးဆွဲရမယ်။အစိုးရဌာနတွေတိုးချက်မယ်ဆိုရင်ငွေကြေးဖောင်းပွားမှုစီကိုဦးတည်နိုင်ပြီးကုန်စည်နှုန်းကြီးမြင့်တဲ့တန်ကိုအမေရိကန်တွေရင်ဆိုင်ရနိုင်ပါတယ်။ဒီကိစ္စတွေအားလုံးထည့်သွင်းစဉ်းစားရမယ့်ကိစ္စတွေပါ
။သမ္မတဂျိုးဘိုင်ဒန်အနေနဲ့အခုအသုံးစရိတ်ကိုအတည်ပြုနိုင်မှုဆိုရင်တော့လူ့ရဲ့အချိုးစားတူတဲ့အထက်လွှတ်တော်မှာဒုသမ္မတရဲ့မင်းနဲ့အနိုင်ရနိုင်မှာဖြစ်တယ်လို့ဒီမိုကရက်အများစုဖြစ်တဲ့အောက်လွှတ်တော်မှာတော့အားလုံးရဲ့ထောက်ခံမယ့်ရရှိဖို့လိုအပ်ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အင်္ဂါညသကဝိုင်းကိုတင်ဆက်ပေးကြပါတယ်အစိုးရတရက်အနေနဲ့ပုံမှန်ဝင်ငွေထွက်ငွေတတ်တတ်မှတ်မှတ်မရှိသေးတဲ့ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကရောင်းမယ်လို့ကြေညာထားတဲ့ငွေတိုက်စာချုပ်အပေါ်မှာငွေကြေးပိုင်းအရအမခံမှုခတ်မယ်လို့အမေရိကန်ရင်းနှီးမြှုပ်နှံမှုဆိုင်ရာကျွမ်းကျင်သူတဦးဖြစ်တဲ့ဦးစော်တူဆိုင်က VOA ကိုပြောပါတယ်ဒီအစီအစဉ်ဟာ NUG လို့အစိုးရအနေနဲ့တီထွင်စမ်းသစ်တဲ့အစီအစဉ်တစ်ခုလို့ဦးစော်တူဆိုင်ကမြင်မြင်မဲ့ကြဲကြဲပြန့်ပြန့်စဉ်းစားစေခြင်းနဲ့လို့အကြံပြုပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မြင်မြန်ထားပါတယ
်ကိုစော်တူဆိုင် VOE နဲ့ဆက်သွယ်မြင်မြန်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော
်မင်္ဂလာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ပထမဦးဆုံးမေးခွန်းစားလိုက်ချင်တာကဦးစော်ဒီအထူးငွေတိုက်စွာတော့အထူးငွေတိုက်စာချုပ်ဆိုတာကဘာပါလဲအထူးငွေတိုက်စာချုပ်ဘယ်နှမျိုးရှိပါလဲခင်ဗျာ
ဒီအထူးငွေတိုက်စာချုပ်ဆိုတာဒီကတော့ဟိုအထူးဆိုရငွေတိုက်ဟိုစာချုပ်ပေါ့ဗျာဒီစာချုပ်ရောင်းတာပေါ့ငွေဒီဒီဒီရောင်းလို့ဆိုသုံးမျိုးရှိတာပေါ့ပထမကတော့ဒီအစိုးရတွေကရောင်းတဲ့ဒီဘွန်းလို့လည်းခေါ်တာပေါ့ဗျာအင်္ဂလိပ်လိုဒီဒီစာချုပ်ရောင်းဝယ်တာတွေရှိတယ်အထုပ်ရောင်းတာတွေရှိတယ်ပြည်ကြ municipal လို့ခေါ်တဲ့ဒီဒီ local government တွေပေါ့ဗျာဒီသန္တာအစိုးရတွေရောင်းတာရှိရပြည်ကြ company တွေဒီငွေလိုတဲ့အချိန်မှာထုတ်ရောင်းတာတွေရှိတယ်အဓိကတော့သူကတက်တန်းသူဒီဒီစာချုပ်တိုင်းမှာတက်တန်းရှိတယ်ထုတ်ရောင်းရတယ်အတိုးပေးရတယ်တက်တန်းရှိရဲ့အဲသူကဒီအဓိကငွေရှာတာပေါ့ဗျာရမငွေရှာပဲဆိုကြပါလို့တို့ချုပ
်ဆိုတော့ရောင်းတဲ့လူရဲ့အဓိကရည်ရွယ်ချက်ကဘာလဲကိုစောပြီးတော့ဝယ်တဲ့လူရဲ့အဓိကရည်ရွယ်ချက်ကရောဘာ
ရောင်းတဲ့သူဒီကတော့ခုနကကျွန်တော်ပြောတဲ့အတိုင်းပဲသူကဒီဥမာပြောဗျာဟိုဘွန်းတစ်ခုရောင်းတယ်ဆိုပါဆိုတစ်ခုပဲဆိုကြပါဦးဗျာဟိုတစ်ခုလားတစ်စုံလားရောင်းတဲ့ချိန်မှာသူကသူတက်တန်းထားရတယ်တက်တန်းဒီ3နှစ်လား5နှစ်လား10နှစ်လားထားတယ်ပြည်တော့အတိုးပေးရတယ်အဲ့ဒီဟာအတိုးပေးရအဓိကရင်းနှီးမြှုပ်နှံမှုလိုချင်လို့ပဲအဓိကကြီးပဲကြာရောင်းတဲ့သူကတော့ရင်းနှီးမြှုပ်နှံမှုလိုချင်လို့ဟု
တ်ဟုတ်
ဒီဝယ်တဲ့သူဘက်ကကြည့်ပဲဆိုရင်လည်းရင်းနှီးမြှုပ်နှံတာဆိုအတိုးရမယ်ဥပမာကျွန်တော်ဆိုရင်ဒီဒီဒီဟိုကျွန်တော် retirement fund ပေါ့ဗျာကျွန်တော်ဒီဒီဟိုငိမ့်စားယူတဲ့ချိန်မှာဒီဟို income ရနေအောင်လို့ဝယ်ထားတာလေးရှိတယ်အဲ့ဒါဆိုကျွန်တော်အဓိက American ဆိုးရစီရ American ဆိုးရမှာဆိုအဓိကနာမည်ကြီးရဲ့3မျိုးရှိရပေါ့3 5နှစ်15နှစ်30ပေါ့အဲ့မှာဥပမာ 2% လား 3% လားတစ်နှစ်ပေးမယ်ဥပမာ1000တန်နဲ့ဘွန်းတစ်ခုဝယ်ထားမယ်ဆိုရင် 2% 3% ပေါ့ဗျာအဲ့လိုဆိုရင်ကျွန်တော်ရတာပေါ့အဲ့မှာသူကတက်တန်းရှိရပြန်ရတယ်သူကဥပမာ3ဟိုချက်ချင်းဝချက်ချင်းရောင်းလဲရတယ်ဒီကောင်တော့ဒါ secondary market ခေါ်တာပေါ့အဓိကတော့ तू ကဟိုမှာကျွန်တော်ကအစိုးရ American စိုးရစီကဘုံကို9နှစ်ကြာတဲ့တက်တန်းရှိရာဝယ်လိုက်တယ်ဆိုတော့ तू က 5% ပေးတယ်ဆိုပါဆိုပြ900ခိုင်နှုန်းအဲ့ဒါဆိုကျွန်တော်ကလာစင်ဟိုနှစ်စင်ပေါ့900ခိုင်နှုန်းရပြီးတော့တက်တန်းကုန်တာနဲ့ကျွန်တော်က1000ယင်းနည်းမြုံနိုင်1000ပြန်ရ
ဟုတ်ကဲ့နှစ်စင်မှာအတိုးရမယ်တက်တန်းပြည့်တဲ့အချိန်မှာအရင်ပြန်ရမယ်ဆိုတော့ဆုံးဆုံးစရာဘာအကြောင်းမှမရှိဘူးငွေကိုငွေတန်ဖို့လ
ည်းမရှိဘူ
းကျော့သွားစရာအကြောင်းမရှိဘူးဆိုတော့ကဟာလာဒီနေ့ဝယ်ပြီးတော့နောက်9နှစ်ကြာတဲ့အခါမှာရော့သွားတဲ့ငွေတန်ဘူးဟိုငွေတန်ဘူးကငွေဖောင်းပွားရတဲ့ဘာနဲ့ရော့သွားမှာဆိုတဲ့အခါအဲ့ငွေတန်ဘူးကိုလည်းပဲနစ်နာစရာအကြောင်းမရှိဘူးပေါ့နော
်ဟောအဲ့ဒါတော့ရှိရပါတော့ तू ကဒီနှမျိုးပေါ့ခုလာဒီကိုအခုကျွန်တော်အမေရိကမှာနေတော့အမေရိကန်မားကတ်မှာကျွန်တော်ကငွေကြေးဒီကဏ္ဍမှာကျွန်တော်ဟိုဘယ်လိုပြောမလဲယင်းနှမျိုးနံမှုလို့တော့ဒီဒေါ်လာနဲ့ပဲပြောအောင်ပေါ့ဗျာဆိုတော့ဒေါ်လာနဲ့ဆိုကျွန်တော်ကဒေါ်လာ1000နံနဲ့ဝယ်တယ်ခုဆိုရင်ဒီဒေါ်လာက ဟိုဘယ်လိုပြောမလဲ inflation လို့ခေါ်တဲ့ဒီဟိုလိုက်လာတာပေါ့ဗာလဲ
ဟို
ငွေဖောင်းပွားမှုလိုက်လာတယ်ဥပမာကျွန်တော်ကလွန်ခဲ့တဲ့9နှစ်ကယင်းနှမြုပ်နေမှုတဲ့ဒေါ်လာ1000ဟာအခုကကျွန်တော်ဒေါ်လာ1000ဒီသူ့ရ
ဲ့
ပါချေးစင်းပါပါပေါ့ဝယ်လို့နိုင်တယ်အာဒေါ်လာ1000မရှိတော့ကျွန်တော် 9500 လောက်ပဲရှိရရှိမှာဆိုတော့အဲ့ဒါမျိုးတော့ရှိရဲ
ဟုတ်ကဲ့
ဆိုတော့ဟိုဒီကောင်ကအဲ့ဒါဆိုရင်တော့သူကအစိုးရဒိုးပေးမှာမဟုတ်ဘူးအာမင်းဟို900နှစ်နာတဲ့အတွက်ဆိုဒါပေမဲ့ကိုက1000ရင်းနှီးထားတဲ့အတွက် 1000 ပဲပြန်ရမယ်ဒါပေမဲ့ဂျားထဲမှာ
အတိုးရထားတာရှိ
900ခိုင်တော့ခုနပြောသလိုအတိုးပေးနေတာမျိုးတော့ရတာ
ဟုတ်ကဲ့ဆိုတော့အတိုးနဲ့တော့ကာမိသွားမှာပေါ့နော
်ဟုတ်ကဲ့ဟုတ်တယ်အဲ့ဒီဟာမျိုးပေါ့ဟုတ်ကဲ့
ဆိုတော့အဲ့ဒီဝေတိုက်စာချုပ်ရောင်းဝယ်မှာအဓိကအရေးကြီးတဲ့အချက်ကဘာလဲကွအ
ဓိကအရေးကြီးတာတော့ဘရောင်းဆုံးကအာမခံတယ်ပြန်ပေးနိုင်ရမယ်ဆိုတော့အာမခံပေါ့အစကအာမခံညာများပါတယ်ဒါပေမဲ့ဟိုဒီဘာလဲငွေကြေးအကြက်တဲဖြစ်တာတွေလဲလွန်ခဲ့တဲ့ကျွန်တော်တို့ဒီလွန်ခဲ့ဘာလဲ2008မှာလည်းဖြစ်ခဲ့တယ်ဟိုရင်96 99မှာလည်းအာချမှာလည်းဖြစ်ခဲ့ပေါ့လေဒါပေမဲ့အဲ့ဒါအနေနဲ့တော့မဆိုင်ဘူးပေါ့ဒါပေမဲ့ငွေကြေးနဲ့ပတ်သက်နေတာပေါ့အဓိကပြန်ပေးနိုင်ပြဿနာတက်တာပေါ့ဆိုတော့ပြန်ပေးနိုင်နေအာမခံရမယ်ပြီးတော့ကြအတိုးနဲ့ဆိုရင်လည်းအတိုးအများအပြားနေရမယ်အဲ့လိုမျိုးပြောကြရောင်းတဲ့သူရောင်းတဲ့သူပေါ့အစိုးရအနေနဲ့ကုမ္ပဏီအနေနဲ့ municipal အနေနဲ့ကသူတို့က credible လို့ခေါ်တဲ့သူတို့မှဘယ်လိုပြောမလဲဩဒီပတ်စံနေချီးထားတယ်ပြည်သူလူထုစီကလုံလောက်တာပေါ့အဓိကတော့ငါသူကပြည်သူလူထုစီကဒီ investor ပေါ့ဗျာဒီရင်းနှီးမြှုပ်နှံတဲ့သူတွေကိုကိုကလာပြီး invest လုပ်ကြအောင်ငါအတိုးပေးမယ်ဆိုတော့ကို့မှာပြန်ပေးနိုင်တယ်ဆိုတော့လူတွေရဲ့ယုံကြည်တဲ့ဘလိုပြောမလဲယုံကြည်နိုင်တဲ့ကို့မှာ capacity ပေါ့ဗျာဟိုအနေထားရှိရမယ်ဆိုတော့အဲ့ဒီကလေးကလူအပ်ချက်ပဲအဲ့ဒီမှာမှနောက်ပိုင်းမှာဘယ်သူတွေကရောင်းပေးမှလဲဒါရိုက်ရောင်းမှလားဘလိုဝယ်မှလဲအခုကျွန်တော်တို့ဆိုဒီအမေရိကမှာဒါရိုက်ရောင်းတာရှိရတယ်ဒါပေမဲ့သူကလက်လီရောင်းတာလက်ကားရောင်းတာများကျွန်တော်ကလက်လီဆိုတော့ကျွန်တော်တို့က exchange တွေကနေဝယ်ရတယ်ဥပမာဒီဆိုကျွန်တော်ဒီအမေရိကမှာဆိုမချီကာဂိုမှာချက်တိုင်း exchange ပေါ့ဗျာချီကာဂိုဒီဟိုဒိုင်နေပေါ့ဗျာချီကာဂိုဒိုင်ကြီးရှိရနေမယ်သူတို့စီကကျွန်တော်ဝယ်ရရောင်းရတယ်အဲ့ကြားထဲမှာမှာဘရိုကာတွေတောင်ရှိသေးပွဲစားတွေကနေတင်လဲတခါလေးသွားရတယ်။
တ
ော့ဒီကဲနည်းနည်းတော့ဟိုဒိုက်ရိုက်လောက်ကြတာနည်းတယ်ပေါ့။ဘာလို့ဆိုလက်သေးသမားတွေတော့ပေါ့ဗျာ
။ဟုတ်ကဲ့။
ဆိုလက်ကြီးသမားတွေဆိုရင်တော့ဒိုက်ရိုက်လောက်နိုင်တယ်ရှိ
ရ။ဟုတ်ကဲ့။ဆိုတော့အဓိကအချက်ကလာငွေတဲ့ဆောင်သူရောင်းတဲ့ဝယ်တဲ့နေရာမှာအဓိကအချက်ကကို့ငွေစုံမသွားဘူးဆိုတဲ့ခိုင်မာတဲ့အာမခံချက်ကအဓိကအချက်ပဲပေါ့
။ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါမှန်ပါတယ်အဲ့တိုင်းပါ။
ဆိုတော့အဲ့ဒီအမကန်ချက်မျိုးကိုရောင်းတဲ့လူဘက်ကဘယ်လိုပေးတာလဲကွ။စာ
ချုပ်ပေါ့ဗျာ။အမှန်တော့စာချုပ်ခုနအဲ့ထက်မှလည်းရေးထားမှာလားစာချုပ်ဆိုတာရှိရတယ်နော်။အထူးငွေတိုက်စာချုပ်တို့ပါလို့ပြောမှာလား။စာချုပ်ကဒါစာချုပ်ပဲလေခင်ဗျားနဲ့ကျွန်တော်နဲ့တခုလုံးမယ်ဆိုလဲစာချုပ်ချုပ်ပါမလား
။
ဆိုတော့ခင်ဗျားဒီဟိုမှာအလုပ်လုပ်မယ်ဆိုတော့အဓိကစာချုပ်ကအာမခံရတယ်။ဆိုတော့ပတ်စံပြန်ပေးပါမယ်ဆိုတဲ့ဟာစာချုပ်ပေါ့
။ဆိုတော့ဝယ်တဲ့လူတွေအနေနဲ့ဝယ်တဲ့စာချုပ်ကိုဝယ်ပြီးတော့ယင်းညှုပ်နှံတဲ့လူတွေအနေနဲ့ဘာကိုအဓိကသတိထားရပါလဲကိုစော
အဲ့ပေါ့ဝယ်တဲ့သူဆိုကျေးပဲ investor ပေါ့ယင်းညှုပ်နှံမှုဆိုကျွန်တော်အနေနဲ့ဆိုအခုကျွန်တော်သတိထားရမှာဟုတ်ပြီဒီစာချုပ်ကအစိုးရစာချုပ်ကအတိုးတကယ်ပေးနိုင်မလားပေါ့နော်ပြီးပေးနိုင်မလားပြည့်ကြတကယ်တမ်းကျပေးနိုင်မလားပြီးတော့တကယ်တမ်းပြန်ရမလားပေါ့နှစ်မျိုးပေါ့နော်နှစ်ခုနော်ပြန်ရမလားအတူအမြဲတမ်းရနိုင်မလားပြောကြတကယ်တမ်းကိုကဒီတက်တန်းကုန်ဆုံးသွားတဲ့ချိန်မှာကိုရင်းနှီးမြှုပ်နှံတဲ့ဝယ်လိုက်တဲ့တံမိုးပြန်ရမလားအဲ့ဒါနောက်တစ်ခုကဒီအဲ့ဒီကိုကဝယ်လိုက်တဲ့ခုနကကျွန်တော်ပြောသလိုဟိုငွေဖောင်းပွားမှုပြဿနာတွေကြောင့
်
ကိုကဘယ်လောက်နဲ့နာမလဲပေါ့ရင်းနှီးမြှုပ်နှံလိုက်ရတာကျွန်တော်အဲ့ဒီကပေါ့အဓိကအဲ့ဒီ၃ချက်ကိုကြည့်ပြီးတော့ကျွန်တော်ကဝယ်မှာပဲ
အခုဒီဂျာကာလာမျိုးသားညွေဆိုတာ NUG ကနေပြီးတော့ဟလာနှစ်နှစ်တက်တန်းရှိတယ်တိုးမဲ့ငွေတဲ့စာချုပ်တွေရောင်းမယ်အတိုးမဲ့ငွေတဲ့စာချုပ်ရောင်းတယ်ဆိုတာအစင်လာရှိပါသလားကိုစောကြားဘူးသလား
ကျွန်တော်ရှေ့ရှိမှာပေါ့ကျွန်တော်တော့မသိဘူးလောလောဆယ်တော့ကျွန်တော်တော့မကြားဘူးကျွန်တော်ရှိကန်ရင်လည်းမသိဘူးပေါ့ဆိုရင်အဲ့ဒါမျိုးဟိုတော်များများတော့ယင်းနှမြုံနယ်မှုဆိုတိုးရကြများလေအတိုးဒါမဟုတ်လဲတစ်ခုခုပေါ့ယင်းနှမြုံနယ်လိုက်တဲ့အတွက်incentive ခေါ်တာပေါ့ဗျာဒီပါလေသူရဲ့မဲလုံးပေးရတဲ့ဟာတခုတော့ရှိတာပဲလေဥမာဘာအလုပ်လုပ်တယ်မလားအဓိကငွေနဲ့ပတ်သက်လာရင်တော့ဟိုတခုတော့ရတာပဲဟိုအတိုးမဲ့ချိရရောရှိပါလေတငယ်ချင်းတည်းရမလား
ဟို
ချင်းချင်းကူညီချင်းလို့ဒါမျိုးအခု NUG ကဒီကူညီဖို့အတွက်လဲကျွန်တော်ဆိုတာအဲ့ဒါမျိုးဟိုဘယ်လိုပြောမလဲအတိုးမယူဘဲနဲ့အတိုးမပေးဘဲနဲ့ချိရတဲ့ဟာမျိုးကလဲကျွန်တော်မြင်ရဟိုအချင်းချင်းကူသလို ပုံစံမျိုးတော့ကောင်းတာပါပဲဒါမျိုးရည်ရွယ်ချက်ကဒါမျိုးလုပ်မယ်ဆိုလဲ
အတိုးမဲ့ဆိုတော့ဗျာဟလာကိုစောကဒီငွေတဲ့စာချုပ်ကိုဆိုကြပါစို့ဒေါ်လာ1000ဘူးကိုစောဝယ်မယ်ပေါ့နှစ်နှစ်အတွင်းမှာကိုစောအတိုးမရအောင်အတိုးမရအောင်ဆိုတဲ့ခါကျတော့ငွေပြင်းငွေရင်းကနေပြီးတော့ပွားမလာဘူးเนาะဒါပထမတစ်ချက်နောက်ဒုတိယတစ်ချက်ကနှစ်နှစ်ပြည့်တဲ့အချိန်မှာဟလာကိုစောကို1000ဘူးဝယ်ထားရင်ဒီ1000ငွေရင်းအတိုင်းပြန်ပေးပြီးတော့ဒီငွေတဲ့စာချုပ်ကို NUG ကပြန်ဝယ်မယ်ပြန်ဝယ်မယ်ဆိုရင်ကိုစောက1000တော့ရမယ်နှစ်နှစ်ပြည့်သွားရင်ကို1000တော့မဆုံးဘူးဆိုကြပါစို့1000တော့ပြန်ရမယ်ဒါပေမဲ့ဒီနှစ်နှစ်ပြည့်ပြီးတဲ့အချိန်မှာပြန်ရတဲ့1000ဒီငကိုဝယ်ခဲ့တဲ့လွန်ခဲ့တဲ့နှစ်နှစ်ကဒေါ်လာ1000ရဲ့တန်ဖိုးနဲ့တော့မတူတော့ဘူးခုနကကိုစောပြောသလိုဆိုရင် purchasing powerငကိုတုံးကဆိုကြပါစို့ဒေါ်လာ1000နဲ့လွန်ခဲ့တဲ့နှစ်နှစ်ကဒေါ်လာ1000ကအိမ်တစ်လုံးရတယ်ဆိုရင်နှစ်နှစ်ကြာပြီးတဲ့အခါမှာဒေါ်လာ1000ဒီအိမ်တစ်လုံးရခြင်းမှရတော့မယ်အဲ့လိုအခြေအနေတော့ရှိမှာပေါ့
ဟောရှိနိုင်ပေါ့ဒီက risk လို့ခေါ်ကြပါဗျာအကြံဉာဏ်ရတော့ဒီဗာလဲဒီအဓိက financial instrument ပေါ့ဒီငွေကြီးဒါမျိုး stock market မှာဒီကဏ္ဍတွေမှာရောင်းရဝယ်ကြတယ်ဆိုရင်ဒီဟိုစွန့်စားရတာတွေပဲခေါ်ကြပါဘူးဗျာအန်နီယလေးနည်းနည်းရှိတာပေါ့အန်နီယပဲပြောပြောစွန်စားဆိုရင်ကဥမာကျွန်တော်ကိုခွဲသူခု1000နဲ့ဝယ်လိုက်မယ်ဆိုတော့ NUG ကပေးတယ်အဲ့ဒီအချိန်မှာသူကအဓိကသူကလည်းနောက်ပိုင်းမှာမှအသေးစိတ်လည်းစီပင်စီကတ်နေတော့သူထုတ်ပြန်ရရပြောမယ်လို့ပြောတာပေါ့ဒါပေမဲ့ဈာထဲမှာဂျမ်းမင်းပြောလို့ရတော့ဥမာဒေါ်လာ1000နဲ့ရောင်းလိုက်မယ်အဲသူတို့ဘွန်းတစ်ခုကိုအဲ့ဒီသူ့ရဲ့ဒီငွေတိုက်စာချုပ်ကိုရောင်းလိုက်မယ်ဆိုရင်ဥမာကျွန်တော်ခုနပြောရတဲ့ဒီ inflation ပြဿနာဒီမှာလည်းငွေဖောင်းပုံပြဿနာတွေရှိမယ်ပြီးတော့ exchange ပြဿနာတွေရှိမယ်အခုဆိုမြန်မာပြည်မှာဆိုကမောက်ကမောက်ဖြစ်မှာသူကအခုဘာနဲ့ရောင်းမယ်တော့မပြောသေးဘူးပေါ့လေဗျာကျွန်တော်ဥမာ
ဟိုကဘာလို့ဒေါ်လာနဲ့လားမသိသေးဘူ
းဟုတ်တယ်ဟုတ်တယ်ပေါ့အဲ့ရမျိုးလည်းရှိတာပေါ့အဲ့ရမျိုးတွေလည်းတော့ဟိုဟိုနည်းနည်းတော့စွန်စားရမှာပေါ့စွန်စားနိုင်ရင်ရှိတယ်ကျွန်တော်ကိုလိုချင်တဲ့တန်ဖိုးပြန်ရရင်မှလည်းရမယ်ဒါပေမဲ့အတိုးမဲ့ပြီမလဲပြန်ရရင်လည်းရနိုင်တာပဲဥမာအခုမြန်မာပြည်မှာ exchange rate ဟိုတလောကခင်ဗျဝယ်ထားတဲ့ပစ္စည်းတွေဥမာဒေါ်လာနဲ့ဝယ်ထားလိုက်ရင်အခုမြန်မာနဲ့ပြန်ရအောင်လည်းခင်ဗျလိုလိုရင်အများရနိုင်မှာပဲလေနော်အတိုးမရတော့မှဆိုမဲ့အမျိုးတော့ရှိမှာပဲအဲပြည်ကျနောက်တစ်ခုအဲ့ပေါ်အဓိကလေးကအကိုမေးတယ်မေးကွန်းတော့အဲ့လိုမျိုးပေါ့ရှိပါပဲအကိုပတ်စံဟုတ်ဟုတ်
ဆိုတော့အမကန်ချက်ကရောဘယ်လိုရှိပါမလဲအခုဆိုဆိုလို့ဆိုလို့ဆိုလို့ဂျင်နာကဗျာကျွန်တော်လက်တွေ့စတက်ကြည့်မယ်ဆိုရင် NUG ဒီဟလာတရဝင်အာနာရှိထားတဲ့အစိုးရတရမဟုတ်ဘူးသူကနော်တော်လိုင်းရေးအစိုးရလို့တော့ပြောရမယ်ထင်ပါရဲ့ဟလာတရဝင်အာနာရှိထားတဲ့အစိုးရတရမဟုတ်တဲ့အခြေအနေမှာဘယ်လိုများအမကန်ချက်ပေးနိုင်ဒီငွေတဲ့စာချုပ်ကခိုင်မာပါတယ်ပြောရရင်တော့ဗျာယူယူလေးကျွန်တော်တို့အရေးစကားနဲ့ပြောမဆုံးဘူးပေါ့ဗျာကိုဝယ်လိုက်တဲ့ငွေမဆုံးဘူးပေါ့ဘလို့အမှန်ကန်ချက်များပေးနိုင်မယ်ပေါ့ဘလို့စဉ်းစားမိလဲ
ခုနအခုပြောရတဲ့အချိန်မှာကိုချိုချိုတင်ပြောရတဲ့အချိန်မှာဒီအွန်လိုင်းအစိုးရဆိုတော့ဟိုနည်းနည်းမရှိသေးဘူးပေါ့ဗျာနော်ဇွန်နာဟိုကို့မှာငွေထုတ်ထားရည်လည်းမရှိသေးဘူးဘာမှဟိုအများရန်ပုံမှန်ဝင်ငွေဒီဒီဗာလဲ revenue ပေါ့ဒီဒီဒီအစိုးရတုံးကြီးဘတ်ဂျက်တုံးကြီးအတွက်เนาะမရှိသေးဘူးဆိုတော့အာမခံဖို့တော့ခက်တယ်ဒါပေမဲ့နိုင်ငံရေးရငွေကြေးရတော့အာမခံဖို့ခက်မယ်ဒါပေမဲ့နိုင်ငံရေးရဘလို့အာခံမလဲပေါ့ဗျာအဲ့ဒါမျိုးလို့ရှိရခုနကကျွန်တော်နဲ့အခုနဲ့ပြောရုံကြည်ရတဲ့ဟာမျိုးရှိတာမျိုးဘလို့ယုံကြည်အောင်လုပ်မလဲအဲ့ဒီဟာတွေကတော့သူတို့နိုင်ငံရေးရဘလို့အာမခံနိုင်မလဲနဲ့ပဲမူတည်ပါပဲကျွန်တော်မြင်ရတော့ဒီငွေကြေးရသူတို့မှပုံမှန်အစိုးရတည့်ရနေတဲ့ဒေါ်လာရေးအစိုးရတည့်ရဖြစ်နေတယ်ဝင်ငွေပုံမှန်မရှိတဲ့အတွက်ဒီနိုင်ငံကြီးရဘလို့အာမခံမလဲပဲကျွန်တော်ကတော့အဲ့ဒီဟိုဇောင်းပေးပြီးပဲသူတို့အနေနဲ့စဉ်းစားကြရလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါဆိုတော့အခုကတော့ကြီးညာထားတာပဲရှိသေးတယ်လက်တွေ့လည်းအသေးစိတ်တင်မလာသေးဘူးဆိုတော့ဟလာဒီရပေါ်မှာအောင်မြင်နိုင်ခြင်းမအောင်အောင်မြင်နိုင်ဤမအောင်မြင်နိုင်ဤဆိုတာမျိုးကိုဟိုဓာတ်ရကြီးပြောဖို့ကတော့ဟိုစောလုံးအောင်မယ်လို့ကျွန်တော်ထင်ပါတယ်ကိုစော်ရောဘလို့သဘောရလဲ
ဟုတ်ပါတယ်ဒီဒီဆောလွန်ဒီလည်းပြောမှာပေါ့ဗျာပြည့်ကြဒေါ်လာအခုကတစ်နှစ်တောင်မပြည့်သေးဘူးလို့တစ်နှစ်နဲ့ပေါ့ရောက်လာပြီပေါ့ဗျာဟို NUG အနေနဲ့လည်းဆိုခုနကကျွန်တော်ပြောလို့နိုင်ငံရေးရာဒီအောင်လောက်တာကောင်းပါတယ်ဒါဟိုတနေ့သူက creative ဖြစ်တာပေါ့ဗျာ twin ရောင်းတာပေါ့ဗျာဒါပေမဲ့ဟိုရင်တော့လည်း excited ပါမယ်လားဘယ်လိုပြောမလဲဒါမှမဟုတ်အာနာမရှိအာနာမရသေးတဲ့အစိုးရတွေပေါ့ဗျာအဲ့ဒါမျိုးဒေါ်လာအစိုးရရောင်းရမျိုးရှိတာမရှိတာလည်းမသိဘူးဒါလို့မရှိခဲ့ဘူးဆိုလည်းပထမဆုံးလောက်တာကောင်းပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ဟိုကြေကြေပြန့်ပြန့်စဉ်းစားနေခြင်းနဲ့ပြမလားဟိုဟိုတခါလေးမှလက်တန်းမလုပ်စေခြင်းဟိုဒီဥမာနှစ်နှစ်ဥပမာဗျာဟိုနှစ်နှစ်ဆိုတာကျွန်တော်နေတော့နည်းလာလို့ဥမာ3နှစ်လောက်လုပ်ကြည့်မလား5နှစ်လောက်လုပ်ကြည့်မလားပြောကြဒ ီခုနကိုခုနမေးခဲ့တဲ့မေးခွန်းနေနဲ့လည်းပြန်ဖြေရမှာပေါ့ဟိုပေးနိုင်မလားပေးနိုင်ဒါမှမဟုတ်နိုင်ငံရေးရဘလို့ယုံကြည်ချက်လုံးလည်းပြောကြဘယ်သူတွေကလုတ်ပေးမှာလဲတိုက်ရိုက်ရောင်းမှာလားသိမလားဟိုခုနဟိုမေးခွန်းနေရတော့အများကြီးမေးလို့ရပါခုနကိုပြောဆိုโอเคတတောင်းကျွန်တော်ကကိုရပဲပေါ့ဗျာဟိုမြန်မာပြည်ဒီ NUG ကိုထောက်ခံလို့ဆိုပြီးကိုကဝယ်လိုက်မယ်။ဟုတ်ကဲ့ငါအတိုးမလို့ဘူးပတ်စံတိုင်းထားနေရတဲ့အတွက်တစ်နှစ်နေတပေါင်းပြန်ရရင်ပြီးရော။ဒါပေမဲ့တကယ်ကြတပေါင်းရဖို့ကရန်ခက်တယ်။သူကတိုးပေးတာမပေးတာပါထား။ဘာလို့လဲဆိုတော့ transitional cost ခေါ်တာပေါ့ဗျာ။ခင်ဗျားကျွန်တော်မြန်မာပြည်ကိုပတ်စံပို့တယ်မဟုတ်လား။ပို့ရင်တခုတရားစီရောတဏီယာဖြတ်တာပဲ။ခင်ဗျား the blue western union နဲ့ပို့ဖို့ဒီတိုင်းပါလဲခွန်ဒီနဲ့ပို့ဖို့။တခုတော့ကွာချားတာတွေရှိရတယ်။ပေးရတာတွေရှိရတယ်။ကျွန်တော်အဲ့လိုမျိုးပေးရတယ်ဘုရားခါပါလောက်ပါလေ။ဟုတ်တယ်မဟုတ်လား။ကဲတတောင်းရင်းနေမြုံနေတာတတောင်း5ဒေါ်လာကျနေတာပဲအင်းတောင်း10ဒေါ်လာကျနေအဲ့5ဒေါ်လာ20ဒေါ်လာကိုကဝယ်တဲ့သူကပေးရပါလားရောင်းတဲ့သူကပေးမှာလားဘာလဲဒီမေးခွန်းတွေကအများကြီးမေးလို့ရပါလေနော်ဒါပေမဲ့ဒါမျိုးအချက်မင်းပြောမှုကျုပ်တာကောင်းတယ်ဒါပေမဲ့ဒီကောင်ယုံကြည်ချက်နဲ့ပဲယုံကြည်လို့ကျွန်တော်တငငင်းခမ်းကျွန်တော်နဲ့ငွေချီးလို့ယုံကြည်လို့ချီးတဲ့ပုံစံမျိုးဖြစ်မှာပဲကိုကကျွန်တော်အမြင်ကဟိုပြန်မပေးလေရတယ်ပေါ့ဗျာတခါလေးမှာသိမလားအဲ့ဒီဟာမျိုးအဲ့တော့သူတို့ဒီနိုင်ငံရေးတို့လမ်းစဉ်နဲ့ဒီကောင်နဲ့ဘလို့ချိန်မလဲပေါ့။ဘာလို့အတိုးမှမပေးတဲ့ဟာကိုအတိုးမပြီးတော့အဲ့ဒီကတစ်ခုနဲ့ချိန်ရမှာခင်ဗျာတစ်ခုပြန်ရရမှာပဲလीနော်။ခင်ဗျာကျွန်တော်နဲ့ငွေချီးရဲဆိုတော့တယောက်နဲ့တောင်ငွေချီးရဲယုံကြည်ချက်နဲ့ချီးရပဲ။အခုကတို့ဒီ NUG ဆိုးရဘလို့ယုံကြည်အောင်လုပ်မလဲပြည်သူလူထုကို။ဒါအဲ့ဒီမေးခွန်းမဲ့လောလောဆယ်တော့မေးလို့ရအောင်မှာပေါ့။ဘာလို့ဆိုတော့အသေးစိတ်စီမစီကနေလည်းမလာသေးဘူးဆိုတော့
။ဟုတ်ပါတယ်ဟုတ်ပါတယ်။ဆိုတော့ဘာဖြစ်ဖြစ်ဟိုကျွန်တော်လည်းတည်တလောက်တော့အနာလည်းရှိမဟုတ်တဲ့အစိုးရတရက်ကလူမျိုးငွေတိုက်စာချုပ်လိုမျိုးဟလာအာမခင်ရဲ့ပေးရတဲ့ယင်းညုံနယ်မှုကိုထုတ်ရောင်းနေဆိုတာကတော့အနာလက်ရှိမှုတဲ့အစိုးရတက်ကထုတ်ရောင်းနေဆိုတော့ဒါကဘာတမိုင်းမာတောင်မရှိသေးဘူးလို့တော့ပြောရမလားပါပဲဒါပေမဲ့လည်းပဲဒေချာပေါ့တော့ကျွန်တော်လည်းမပြောတတ်ပါဘူးအင်မတန်တော့အစ်စ်တော့အစ်စ်ပါပဲကျွန်တော်တို့တက်တန်းကာလအတွင်းမှာတော့အင်မတန်အစ်စ်တခုပါပဲဘာဖြစ်ဖြစ်ကျွန်တော်တို့ဆက်ပြီးတော့အသေးစိတ်တွေပဲစောင့်ကြည့်သွားအောင်ပါပဲကုစောကြီးနော
်ဟုတ်ကဲ့ကျေးဇူးပါကျေးဇူးပ
ါကျေးဇူးတင်ပါတယ်ကုစောအခုလို့ပြည့်စုံပြီလား
ကြာကလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းရောင်းမယ်လို့ကြေညာထားတဲ့ငွေတိုက်စာချုပ်အပေါ်မှာသုံးသက်ချက်ကိုဥဇော်တူဆိုင်ကိုကိုကြော်ကြော်သိန်းကဆက်သွယ်မေးမြန်းထားတဲ့အင်္ဂါညစကားဝိုင်းနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA ရဲ့ဒီအင်္ဂါညအဖက်စင်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။တော်ရရှင်နေနေနဲ့ကျမတို့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာပါ။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတလှည့်ပြောပြပေးပါရှင
်။တဘာဝဘေးရန်နဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်တယ်ဆိုပြီးနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတာနဲ့ပတ်သက်လို့သူ့အနေနဲ့အပြစ်မရှိဘူးလို့ဒေါန်ဆန်းစုကြည်ကတရားရုံးကိုပြောကြားခဲ့ကြောင်းစုံစမ်းသိရှိရပါတယ်။ဒေါန်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့တဘာဝဘေးရန်နဲ့ဆိုင်ရာအမှုနဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုတွေကိုနေပြည်တော်အထူးတရားရုံးမှာဒီနေ့ဆက်လက်စစ်ဆေးပါတယ်။2020ရွက်ောက်ပွဲအတွက်စီယုံရေးစင်းသူတွေကိုထွက်ပြေးနှုတ်ဆက်ခဲ့တာကိုကိုဗစ်ဆိုင်ရာထုတ်ပြန်ထားတဲ့တဘာဝဘေးရန်နဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးပေါက်တယ်ဆိုပြီးတရားရုံးကဒေါန်ဆန်းစုကြည်အပေါ်အောက်တိုဘာလမှာဆွဲချက်တင်ခဲ့တာဖြစ်ပါတယ်။New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတဟောင်းလည်းဖြစ်သူ Bill Richardson ဟာဒီကနေ့မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံပါတယ်မြန်မာနိုင်ငံအတွင်း COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးကုသရေးလုပ်ငန်းဆောင်ရွက်မှုအခြေအနေကာကွယ်ဆေးထုတ်နှံပေးမှုအခြေအနေတွေနဲ့အမေရိကန်ပြည်ထောင်စုဘက်ကရောဂါကာကွယ်ဆေးကူညီပေးမဲ့အခြေအနေတွေကိုဆွေးနွေးခဲ့တဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီဘက်ကရောဒီမိုကရေစီအင်အားစုတွေဘက်ကပါFacebook Twitter လူမှုကွန်ရက်တွေကိုတုံးပြီးဝါဒဖြန့်ချီရေးစစ်ပွဲကိုအပြန်အလှန်လှုပ်ဆောင်နေကြတယ်လို့ writer သတင်းကရေးသားထားပါတယ်မြန်မာစစ်တပ်ဘက်က Facebook account တွေနဲ့သတင်းမှားတွေကိုဖြန့်ချီနေတယ်လို့ရွက်ောက်ပွဲမှာတမာမှုတွေကြောင့်အာဏာသိမ်းယူရတယ်ဆိုတဲ့စာတွေကိုရေးသားနေကြတယ်လို့ဖော်ပြထားပါတယ်ပြည်သူ့စစ်ဆန်ရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးအောက်မှာဌာနတစ်ခုကနေဒီလိုသတင်းမှားတွေကိုလူမှုကွန်ရက်ကနေတဆင့်ဖြန့်ချီနေတာလို့ဆိုပါတယ်COVID-19 တတိယလိုင်းတန်ခံနေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲဆန်းသတ်မှုပေါင်း 25,000 နှစ်ခုကိုပြုလုပ်ခဲ့တာမှာ 1,084 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရကြောင်းကျန်းမာရေးဌာနကည7နာရီမှာသတင်းထုတ်ပြန်ပါတယ်။သေဆုံးသွားသူကတော့14ဦးရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
နိုဝင်ဘာလ၂ရက်နေ့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုစုံဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ္မာနဲ့ကိုအောင်မြတ်သူဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဝေါ်ကာနဲ့ဘတ်စကိုဗော်လိုရစ်တို့ဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညအတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာသင်ခဲ့ကြရှူစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်သောရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းပါဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
ကိုဗစ်ရောဂါကိုကုသနိုင်တဲ့ဒီတောက်ဆေးလုံးလေးတွေဟာမျောလင့်ချက်အစ်စ်
This program has come to you from the Voice of America.